Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇွန်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 50 51လိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှာတော့တောင်မြောက်နှစ်နိုင်ငံစစ်မဲ့ဇုံကိုသွားမှာဖြစ်တယ်လို့အမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံပါမယ်ရခိုင်နဲ့ချင်းပြည်နယ်တို့မှာအင်တာနက်ပြန်ဖွင့်ပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနှာစင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ရှမ်းပြည်နယ်မိုင်းလာမြို့အထူးဒေသ၄ငင်းချမ်းရေး230ပြည့်အခမ်းအနားမှာငင်းချမ်းရေးဆွေးနွေးနိုင်ခြင်းနဲ့ပတ်သက်လို
့ရခိုင်ကျင်းနေရတော့လည်းရှုပ်ထွေးတာပေါ့ဗျာရှုပ်ထွေးတယ်နောက်တစ်ခုကအေရိုးဘာရိုးကလည်းမျောမှန်းချက်ကရမ်းမြင့်နေတဲ့ဆက်ကကြတော့တမ်မရွန်နဲ့လည်းထိတ်တိုက်တွေ့နေ
နိုင်ငံရေးလိလတုံသက်သူဦးအေးမောင်ကျော်ရဲ့အမှတ်ချက်နဲ့တူနားဆင်ကြရမှာပါတခါထိုင်းမြန်မာနယ်စပ်18နေရာကိုထိုင်းမှုရတက်ဖွဲ့ကစီးနှင်းရှာဖွေရမှာလာဟုတိုင်ရင်သာမှုရစေးရောင်းသူ၄ဦးကိုဖမ်းဆီးခဲ့တဲ့သတင်းလွှာကိုလည်းနားဆင်နိုင်ပါတယ်အဲဒီနောက်တနင်္ဂနွေနေ့မနေ့ခင်းတိုင်းနားဆင်နေကြဦးအောင်ခင်ရဲ့မြန်မာအရေးတုံသက်ချက်အမေရိကန်စတိုင်အီရီယန်သုံးအင်္ဂလိပ်သင်ကန်းစာအရှိတို့ကိုနားဆင်ရဖို့ရှိပြီးစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်အစီအစဉ်ကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ဇွန်လ30ရက်တနင်္ဂနွေနေ့မနေ့ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါမယ်ရှင
်။တောင်ကိုရီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောင်နှစ်နိုင်ငံစစ်မဲ့ဇုံကိုတွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်မဲ့အစီအစဉ်နဲ့ပါဝင်သူ့ရဲ့ဒီကနေ့အစီအစဉ်တွေကိုပြောဆိုထားပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလက်ဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကိုTwitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကရည်ညွှန်းပြောဆိုထားတာမရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးခေါင်းဆောင်တွေကိုမိန့်ခွန်းပြောမှာဖြစ်ပါတယ်။အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့သမ္မတအင်ဒိုမှာတွားရောက်တွေ့ဆုံမှာပါ။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံစစ်မဲ့ဆုံကိုနေကင်းပိုင်းမှာတွားရောက်မှာဖြစ်ပြီးအမေရိကန်ကိုပြန်လည်မထွက်ခွာခင်မှာတော့အိုဆန်လေတပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့တွေနဲ့တွေ့ဆုံမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီချင်းဖင်တို့တွေ့ဆုံခဲ့ပြီးနောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်တွေနောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့တယ်လို့သမ္မတထရမ့်ကပြောလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်တွေတိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒါ့အပြင်အမေရိကန်ကုမ္ပဏီတွေတရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီဟွာဟွေးရဲ့ကုန်ပစ္စည်းတွေကိုရောင်းဖို့သူ့အနေနဲ့ခွင့်ပြုသွားမှာဖြစ်တယ်လို့ဂျပန်နိုင်ငံအိုဆာကာမှာကျင်းပတဲ့ G20 ထိပ်သီးညီလာခံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။အမေရိကန်ထောက်လိုင်းဌာနတွေက Huawei ရဲ့နည်းပညာ software တွေဟာအမေရိကန်မျိုးသားလူညုံကြီးကိုချိန်ချောက်လောင်နိုင်တယ်လို့သတိပေးထားတာဖြစ်ပါတယ်။ Huawei ကိစ္စကတော့အမေရိကန်နဲ့တရုတ်ကုန်သွယ်ရေးဆွေးနွေးပွဲတွေမှာအဓိကဒါဆွေးနွေးမှာမဟုတ်ပဲနောက်ဆုံးမှဆွေးနွေးကြမယ်သဘောတူထားတယ်လို့သူကပြောပါတယ
်။မူရတိုက်ဖြစ်ရေးဆံရွက်ချက်အနေနဲ့အမေရိကန်တောင်ပိုင်းမက္ဆီကိုနဲ့နယ်စပ်မှာဒေါ်လာ 2.5 ဘီလီယံအသုံးပြုပြီးအစိုးရကတိုင်းတည်ဆောက်မဲ့အပေါ်တရားသူကြီးတဦးကတားမြစ်မိတ်ချလိုက်တာကိုအယူခံဝင်မယ်လို့သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာအခိုင်အမာပြောဆိုလိုက်ပါတယ်။အယူခံဝင်ရေးဆောင်ရွက်နေပြီဖြစ်ပြီးအယူခံအနိုင်ရမယ်လို့ထင်ကြောင်းသမ္မတထရန့်ကဂျပန်နိုင်ငံအိုဆာကာက G20 ခေါင်းဆောင်များအစည်းအဝေးသတင်းစာရှင်းလင်းပွဲအတွင်ပြောဆိုတာဖြစ်ပါတယ်။မဖြစ်လာစရာအကြောင်းမရှိဘူးလို့လည်းသမ္မတထရန့်ကပြောပါတယ်။အမေရိကန်နဲ့မက္ဆီကိုနယ်စပ်မှာတိုင်းဆောက်ဖို့သမ္မတထရန့်ကစူးစမ်းနေတာဖြစ်ပြီးအခုချိန်ထိတော့လွှတ်တော်ရဲ့အတည်ပြုချက်လည်းမရသေးပါဘူး။တခြားရွယ်ချက်နဲ့အသုံးပြုဖို့လွှတ်တော်ကချထားပေးတဲ့ရန်ပုံငွေဒေါ်လာ 6.8 ဘီလီယံတဲကနေတိုင်းဆောက်တာမှာအသုံးပြုနိုင်ရေးအတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာသမ္မတထရန့်အစိုးရကနိုင်ငံတော်အရေးပေါ်အခြေအနေညှိညာခဲ့တာပါ။ဒီနေ့ဆက်တိုင်းတိဆောက်ရေးကိုတော့အဖွဲ့အစည်းတွေနောက်ကယ်လီဖိုးနီးယားပြည်နယ်အပါအဝင်ပြည်နယ်တွေကသဘောမတူကြပါဘူး။ကာကွယ်ရေးဝန်ကြီးဌာနရန်ပုံငွေကိုမူးယစ်တိုက်ဖျက်ရေးရည်ရွယ်အသုံးပြုတာကဥပဒေနဲ့မညီဘူးလို့ပြီးခဲ့တဲ့တောက်ကြနေတုန်းက ကယ်လီဖိုးနီးယားပြည်နယ်အောက်ကလန်ကစီရင်စုခုံရုံးတရားသူကြီးဟေးဝတ်ဂီလီယမ်ကစီရင်ချက်ချခဲ့တာဖြစ်ပါတယ်
။ဆရမတရက်နေ့မတိုင်ခင်အာဖဂန်ညဉ့်ညမ်းရေးသဘောတူညီမှုရလိမ့်မယ်လို့အမေရိကန်ကမျှော်လင့်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုပြောကြားခဲ့ပြီးရက်ပိုင်းအကြာမှာပဲကာတာနိုင်ငံမှာအမေရိကန်တာလီဘန်ဆွေးနွေးပွဲတွေအသစ်တစ်ပတ်ပြန်ဆနိုင်ခဲ့ပါတယ်။ဆွေးနွေးပွဲညှိနှိုင်းမှုတွေပြန်ဆနေပြီလို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရမူဂျာဟစ်က AB သတင်းဌာနကိုအတည်ပြုပြောပါတယ်။အမေရိကန်ဘက်ကညဉ့်ညမ်းရေးကိုယ်စားလှယ်အဖြစ်ဆမ်မေခါလီဇက်ကိုခန့်အပ်ခဲ့ပြီးပြီးခဲ့တဲ့နှစ်တည်းစတင်ကျင်းပခဲ့တဲ့အမေရိကန်တာလီဘန်အကြိမ်ကြိမ်ဆွေးနွေးပွဲတွေရဲ့နောက်ဆက်တွဲဖြစ်မနေ့တုန်းက9ကြိမ်မြောက်ဆွေးနွေးကြတာဖြစ်ပါတယ်။အရင်တုန်းကဆွေးနွေးပွဲတွေမှာအဓိကအဖြစ်အမေရိကန်တပ်တွေစုခွာသွားရေးနဲ့အာဖဂန်မျိုးကိုအုံပြပြီးကဘာအနှံ့မှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုဖြစ်မလာအောင်တာလီဘန်တွေကအာဖဂန်ကိုအကာအကွယ်ပေးသွားရေးဆိုတဲ့ကိစ္စတွေကိုပြောဆိုဆွေးနွေးကြတာဖြစ်ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13ဟိုင်ဒိုမီတာ51 kHz 5805နဲ့ဟိုင်လမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေမနေ့ခင်းသတင်းတွေကိုနားဆင်ကြည့်ကြရတာဖြစ်ပါတယ်ရှင်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းကဒေသတွေမှာမြန်မာစိုးရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအမြန်ဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းစားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်တွေဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရင်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Morgan Rodriguez ကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့ကဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူဦးရေတက်တန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အင်တာနက်ပြန်လည်အသုံးပြုခွင့်ရအောင်ဖွင့်ပေးလိုက်ခြင်းအပြင်ဒေတာရင်းမှာနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်တရားဥပဒေစိုးမိုးရေးအစိုးရကစောင့်ရွက်နေပါတယ်လို့ပြောဆိုထားချက်တွေအပေါ်ပို့ပြီးတော့ပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုရှိလာမယ့်အပြင်နိုင်ငံတကာမှာမြန်မာအစိုးရဂုဏ်သိက္ခာထိခိုက်မှုကိုလည်းထိနှိမ်သိမ်းသိမ်းဖြစ်သွားစေမယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။အကြမ်းဖက်မှုတွေအဆုံးသတ်နိုင်ရေးတွေ့ဆုံဆွေးနွေးကြဖို့အကြမ်းဖက်မှုဖြစ်နေတဲ့ဒေတာတွေအတွင်းလူသားချင်းစာနာထောက်ကူမှုအပြည့်အဝရရှိစေရေးနောက်မီဒီယာတွေဝင်ရောက်ခွင့်ရဖို့နဲ့လူခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေနဲ့အညီအပြစ်ပေးအရေးယူနိုင်ရေးဆောက်ရွက်ချက်တွေအပေါ်အမေရိကန်ပြည်ထောင်စုဘက်ကဆက်ပြီးတော့ထောက်ခံပံ့ပိုးပေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ရခိုင်ပြည်နယ်တွင်နဲ့ချင်းပြည်နယ်တွင်တချို့ဒေသတွေမှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတံကိုခံနေကြရဆဲဖြစ်ပါတယ်။ဒေသရင်းမှာလူပေါင်း3000ကျော်ထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးအခုချိန်ထိထဏီမပြတ်နိုင်ကြသေးပါဘူးရှင်
။မလေးရှားနိုင်ငံပီနန်ကျွန်းဂျော့ချ်တောင်းမြို့ရဲ့စင်ကြေဘုံဘတ်တူဖာရင်ဂီလန်ကအပန်းဖြေရိတ်တာတစ်ခုမှာမြေဒိန်းနိုင်ငံတိဆောက်နေတုန်းဇွန်လ25ရက်နေ့ကမြေပြိုကျတာကြောင့်အဲ့ဒီမှာအလုလုနေတဲ့မြန်မာအမျိုးသား4ဦးတည်ဆုံသွားတယ်လို့ဒေသခံရဲမှုကပြောကြောင်းမလေးရှားအွန်လိုင်းသတင်းစာ The Star မှာဖော်ပြပါရတယ်။တည်ဆုံသူတွေဟာမောင်ဆန်ပြ38နဲ့နိုင်ကျော်ရင်49နဲ့မောင်ထွေး38နဲ့ဦးအောင်ထွန်းအေး49နှစ်တို့ဖြစ်တယ်လို့ဆိုပါရတယ်။ပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်တုန်းကအခုလိုအဖြစ်ဆုံးတဲ့ကြုံရပြီးအလောင်းတွေကိုပြန်လဲရှာဖွေတွေ့ရှိချိန်မှာစစ်ဆေးချက်တွေအရတည်ဆုံသွားတဲ့မြန်မာ4ဦးစလုံးစီမှာတရားဝင်ဆော်ရွက်စရမ်းနေမရှိဘူးလို့ဒေသအာဏာပိုင်းကပြောပါတယ်။ကနဦးစုံစမ်းစစ်ဆေးချက်ရဘတ်တူဖရင်ဂီလန်နဲ့အပန်းဖြစ်ရိတ်တာကြားမှာရှိတဲ့တောင်ကုန်းတစ်ခုကရေတိုက်စားပြိုကျလာနိုင်တဲ့အနေအထားကြောင့်အပန်းဖြစ်ရိတ်တာပိုင်ရှင်ကဦးအောင်ထွန်းအေးကိုမြေဒိန်းနိုင်ငံဆောက်ပေးဖို့အလို့အပ်ခဲ့ကြောင်းဦးအောင်ထွန်းအေးဟာအဲ့လိုဆောက်လုပ်ဖို့အတွက်ထိမ့်သိမ်းရေးဒီနောက်ထပ်သူ့ရဲ့မိတ်ဆွေ၃ဦးကိုငှားရမ်းခဲ့ကြောင်းသူဟာအပန်းဖြစ်ရိတ်တာမှာဝန်ထမ်းဖြစ်အလို့လုပ်ခဲ့တာ၃နှစ်ကြာခဲ့ပြီဖြစ်ကြောင်းသိရပါတယ်။မြေဒိန်းနိုင်ငံဆောက်မဲ့သူတွေရဲ့ဒီတည်ဆုံသွားတဲ့အလောင်းကိုတက်ဆိုင်ရာမိသားစုတွေစီပြန်လည်အနှံ့နိုင်ဖို့မလေးရှားမှာရှိတဲ့မြန်မာတန်ယုံကလှုပ်ဆောင်နေကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ
်။ပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေလို့မမှန်မကန်တစ်စက်ကတ်ထားတဲ့အမိုက်တွေထည့်ထားတဲ့ကွန်တိန်နာ69လုံးတင်ဆောင်ထားတဲ့တင်ဘောကဖိလစ်ပိုင်နိုင်ငံကနေကနေဒါနိုင်ငံကိုစနေနေ့မှာဆက်ရောက်သွားပြီဖြစ်ပါတယ်။ဒါကြောင့်လဲနှစ်နိုင်ငံကြားတန်တမာရေးမပြေလည်မှုထိဖြစ်ခဲ့ရတဲ့ 2013ခုနှစ်ကစခဲ့တဲ့အငင်းပွားမှုကိုလည်းအဆုံးသတ်လိုက်နိုင်ပြီဖြစ်ပါတယ်။ဖိလစ်ပိုင်ကနေပြန်ပို့လိုက်တဲ့အမှိုက်ကွန်တိန်နာတွေတင်ဆောင်လာတဲ့သင်္ဘောကကနေဒါစစ်ကမ်းကိုစိုက်ကပ်ထားပြီဖြစ်ပါတယ်။မက်ထရိုဘန်ကူဗာပြောခွင့်ရဆာရာလူးကတော့ဒီအမှိုက်တွေကိုဘာနဘီကအမှိုက်ကနေစွန့်အင်ထုတ်တဲ့စီကိုပို့မှဖြစ်ပြီးမီးရှို့ပစ်မယ်လို့ပြောပါတယ်။ဆေယုံကသတင်းဘက်ကွန်ပိုင်းမှာအမှိုက်တွေလက်မခံနိုင်တာကြောင့်ဘယ်ချိန်အမှိုက်တွေပို့နိုင်မလဲဆိုတော့မသေးချာသေးဘူးလို့ပြောပါတယ်။အမှိုက်တရိုက်တွေကိုပြန်လည်အသုံးပြုနိုင်တဲ့ပလတ်စတစ်တွေအဖြစ်တစိုက်ကပ်ပြီးကနေဒါကနေ2013ခုနှစ်နဲ့2014ခုနှစ်တို့မှာဖိလစ်ပိုင်ကိုတင်မောနဲ့တင်ပို့ခဲ့တာပါ။ဒီအမှိုက်တွေကိုပြန်ပို့ဖို့2016ခုနှစ်ပိုင်းဖိလစ်ပိုင်တရားရုံးကအမိန့်ချမှတ်ခဲ့တာဖြစ်ပါလေရှင်
။ဆူဒန်နိုင်ငံမှာဆေးအုပ်ချုပ်ရေးကိုစန့်ကျင်မှုတင်းငွေတွေလုံးမဲ့လူတုစုပေါင်းဆန္ဒပြပွဲကြီးမတိုင်ခင်စနေနေ့တော့ကဆန္ဒပြခေါင်းဆောင်တွေကျင်းပဖို့စီစဉ်ထားတဲ့သတင်းစာရှင်းလင်းပွဲကို RSF လို့ခေါ်တဲ့ဆူဒန်လုံခြုံရေးအထူးတပ်ဖွဲ့ကတားမြစ်လိုက်ပါတယ်။ Alliance for Freedom and Change ဆိုတဲ့လူတုလှုပ်ရှားမှုကြီးမှာလူတသန်းလောက်မျိုးနှမျိုးမှာကြီးတက်ဆန္ဒပြဖို့မှန်းထားပါတယ်။စေအုပ်ချုပ်ရေးကနေရသားတွေလက်ထဲအာဏာလွှဲပြောင်းပေးဖို့ဒီဆန္ဒပြပွဲကနေတောင်းဆိုမှာဖြစ်ပါတယ်ဒီဆန္ဒပြပွဲမတိုင်ခင်တောက်ကြနေတုန်းကအတိုက်ခံခေါင်းဆောင်တို့ကိုဖမ်းဆီးသွားတယ်လို့ဆိုပါတယ
်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းရောင်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမိုင်းလားမြို့မှာကျင်းပမယ့်အထူးဒေသ၄ငင်းချမ်းရေးနှစ်30ပြည့်ပွဲမှာငင်းချမ်းရေးဆွေးနွေးကြမယ့်အလားအလာတွေကိုနားဆင်ကြရမှာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာကျင်းပမဲ့အထူးဒေသလေးငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုရောက်ရှိနေတဲ့အစိုးရငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာအလွတ်တဘောတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာ bilateral ခေါ်နှစ်ဖက်အပြည့်ရစာချုပ်မူကြမ်းကိုအစိုးရဘက်ကပြန်လည်ပေးအပ်ဖို့ရှိနေသလိုဆွေးနွေးပွဲရလဒ်ပေါ်မူတည်ပြီးတက်မတော်ကစစ်တိုင်းဒေသ၅ခုမှာအပြည့်ရသက်တမ်းကိုထပ်မံတိုးမြှင့်ဖွယ်လည်းရှိပါတယ်။မိုင်းလားမြို့မှာသတင်းယူဖို့ရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါလေရှင်
ဟုတ်ကဲ့ဒီလ30ရင်းနေ့မှာကျင်းပမဲ့ရှမ်းပြည်နယ်အထူးဒေသလေးရဲ့ငင်းချမ်းရေးနှစ်30ပြည့်အခမ်းအနားကိုတက်ရောက်ဖို့ရောက်ရှိနေတဲ့အစိုးရရဲ့ငင်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့တို့ဟာငင်းချမ်းရေးပွဲတော်ကျင်းပမဲ့နေ့မှာပဲနှစ်ဖက်တွဲဆုံဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။စနေနေ့ကကျင်းပတဲ့ငင်းချမ်းရေးပွဲအကြိုညစာစားပွဲမှာအစိုးရငင်းချမ်းရေးကော်မရှင်အတွင်ရင်မှုဦးခင်စောဦးကိုသတင်းမီဒီယာတွေကအလွတ်သဘောတွဲဆုံဆွေးနွေးပွဲရှိနိုင်မလားလို့မေးမြန်းရမှာသူကအခုလိုပြောပါတယ်
။ရှိပါတယ်ဗျ။ Maybe tomorrow ပေါ့။အခုတွေ့မယ်ဆိုတော့အလွတ်သဘောဖြစ်တဲ့ကြောင့်ထူးခြားတဲ့ရလဒ်တော့ရှိမှာရှိမယ်။ကျွန်တော်တို့ပြောချင်တဲ့ trap ကိုကျွန်တော်တို့သူတို့ပေးကြတယ်။အဲ့ဒီအပေါ်မှာကြာမှာသူတို့အတွင်းကြီးမှာဆွေးနွေးပြီးတော့မှပဲကျွန်တော်တို့နောက်တစ်ချိန်ကြာမှာလာတာသိစိတ်ဆွေးနွေးကြမှာပါ။
နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာအေဘီလာကုံကမူဆယ်မြို့မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကဘိုင်လက်ထရယ်ခေါ်နှစ်ဖက်အပြည့်ရဲ့စာချုပ်မူကြမ်းကိုအစိုးရထံပေးပို့ခဲ့ပါတယ်။ဒီမူကြမ်းအပေါ်မှာအစိုးရဘက်ကပြန်လည်တုံ့တက်ပြီးမဟာမိတ်အဖွဲ့စီကိုပေးပို့မှာဖြစ်ပါတယ်။တွေ့ဆုံဆွေးနွေးမဲ့ဇွန်လ30ရက်နေ့ဟာတက်မရော်ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းငါးတိုင်းမှာအပြည့်ရဲ့ကြီးညာထားတဲ့နောက်ဆုံးရက်ဖြစ်ပါတယ်။ဒီဆွေးနွေးပွဲအပေါ်မှာမူတည်ပြီးအပြည့်ရဲ့တက်တန်တိုးနိုင်ကြောင်းလည်းဦးခင်စောဦးကပြောပါတယ်
။ဘယ်မှာတွေ့ပြီးတိုးမှာပေါ့ကျွန်တော်တို့ activity တွေရှိလာရင်တက်မရော်ဘက်ကလည်းသူချိန်နေမှာပေါ့
ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတက်အိုက်ဖုံးကတော့တွဲဆုံဆွေးနွေးရေးအတွက်ညှိနှိုင်းနေစေဖြစ်ကြောင်းစနေနေ့ညနေပိုင်းကပြောပါတယ်။အဲ့
ဒါကတော့ကျွန်တော်ညှိနှိုင်းနေပါတယ်။ညှိနှိုင်းနေပါတယ်။ကျွန်တော်ကဒီမဲ့မသိဘူးဆိုတော့ညနေပိုင်းဖို့မနေ့ပိုင်းတော့မှကျွန်တော်ပြောလို့
လောလောဆယ်မှာ PSLF TNLA တအန်းပလောင် MNDAA ကိုကန် AA ရခိုင်အဖွဲ့ရင်းတဲ့အတူ KIO ကချင်အဖွဲ့နဲ့လည်းညှိနှိုင်းနေကြောင်းပြောပါတယ်။PSLF TNLA ကဘိုကော်မတီ6လပတ်စည်းဝေးပြီးဒီကနေ့ကြီးညာချက်ထုတ်ပြန်ရမှာတော့ရခိုင်ပြည်နယ်အပါအဝင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးကိုတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်ပေါ်မှာနိုင်ငံရေးလေလာသုံးသပ်သူဦးအေးမောင်ကျော်ကအခုလိုသုံးသပ်ပါတယ်
။နိုင်ငံရေးဘွဲ့တွေကတော့အဲ့လိုပဲဆန္ဒရှိမှာပါပဲเนาะ။ဒါပေမဲ့ရခိုင်ချင်းတွေကတော့နည်းနည်းရှုပ်ထွေးတာပေါ့ဗျာ။ရှုပ်ထွေးတယ်နောက်တစ်ခုကအေးရောဘာရောလဲမျောမှန်းချက်ကရမ်းမြင့်နေတယ်ဆက်ကကြတော့အော်တမရုံနဲ့လည်းထိုက်ထိုက်တွေ့နေတဲ့အခြေအနေမျိုးမှာတော့နင်းနေတော့ခဲ့မယ်ပေါ့ကျွန်တော်ထင်တာလေနင်းနေတော့ခဲ့မယ်နောက်တစ်ခုကဟိုရိုဟင်ဂျာပေါ့နော်ဒီဘင်္ဂလီတွေကလည်း စီမံကိန်းတွေရှိတယ်လှုပ်ရှားမှုတွေလှုပ်လာလိမ့်မယ်လို့သတင်းတွေရှိနေတယ်အဲ့တော့အဲ့ဒါတွေပါရောတက်လာလို့ရှိရင်တော့ရကန်ရနည်းနည်းခက်လိမ့်မယ
်လက်ရှိကျင်းပမဲ့အထူးဒေတာလေးငင်းချိုင်းရင်130ပြည့်အခမ်းအနားကိုအစိုးရရဲ့ငင်းချိုင်းရင်ကိုယ်စားလှယ်အဖွဲ့အဖြစ်တိုင်းသာလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်တွေပါဝင်တက်ရောက်တယ်လို့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌနဲ့ကိုယ်စားလှယ်အဖွဲ့လည်းတက်ရောက်လာပါတယ်
ကိုမိုးစောပြပြခဲ့တာပါရှင်အခုထိုင်းမြန်မာနယ်စပ်ကမူရစ်စေဝအဖမ်းဆီးသတင်းတပုတ်ကိုနှာစင်ကြရပါမယ်ထိုင်းမြန်မာနယ်စပ်ကနေရ18နေရကိုထိုင်းမူရစ်နှိမ်နင်းရေးတပ်နဲ့နေမြေကန်တပ်တွေပူးပေါင်းစီးနင်းရမှာမူရစ်စေဖြန့်သူ၄ဦးနဲ့ထိုင်းဘတ်ငွေ30ကျော်ကိုဖမ်းဆီးရခဲ့တဲ့အကြောင်းထိုင်းရဲတပ်ဖွဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဖမ်းဆီးရမိသူတွေဟာလာဟုတိုင်းရင်သားတွေဖြစ်ပြီးမူရစ်စေတွေကတော့မြန်မာနိုင်ငံဘက်ကတင်သွင်းလာတာဖြစ်တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကန္ဓနာပူရီခရိုင်တွင်းမှာနေထိုင်နေတဲ့လာဟုတိုင်းရင်သားမူရစေဝါရောင်းဝယ်ဖြန့်ချီနေသူတွေဟာမြန်မာဘက်ကနေမူရစေဝါတွေကိုတင်သွင်းခဲ့ပြီးထိုင်းနိုင်ငံတွင်းကိုဖြန့်ချီရောင်းချနေတာကြောင့်လာဟုတိုင်းရင်သားတရခန်၄ဦးကိုဖမ်းဆီးခဲ့ကြောင်းမူရစေဝါနှိမ်နင်းရေးတပ်ဖွဲ့ဒုဗိုလ်ချုပ်ဖွန်ချိုင်းကျရဝုံကဂျွန်လ29ရက်နေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောသွားပါဗျာ။ဒါတင
်ပြခိုင်ของลาวูนะฮะนะครับเป็นชนกลุ่มน้อยนะครับอยู่ฝั่งตรงข้ามของจังหวัดกาญจนบุรีเป็นกลุ่มใหญ่ที่มีการ
ပြီးခဲ့တဲ့ရက်ကတော့ထိုင်းပြည်မှာနေဆက်ချင်းရိုင်ခရိုင်ကနေဝင်ရောက်လာနေတဲ့စိတ်ကြွစည်းပြား10တန်းလောက်ကိုလည်း3ရက်ဆက်တိုက်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာဘိုင်းကြီးကဆိုပါတယ်ထိုင်းမြောက်ပိုင်းကနေတည်လာတဲ့စိတ်ကြွစည်း4တန်းဒီပါတည်ဆောင်လာတဲ့ရင်တန်းကိုကံဖဲဖက်ခရိုင်အတွင်းမှာပဲတရခန်6ဦးနဲ့အတူလက်ရဖမ်းဆီးနိုင်ခဲ့ကြောင်းထိုင်းနိုင်ငံဘန်ကောက်မြို့ဝင်းရည်နှိမ်နင်းရေးဌာနချုပ်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာထုတ်ပြန်သွားခဲ့ပါတယ်ဇက်တိုက်ဖမ်းပြီးတဲ့တရခန်9ဦးထဲမှာတော့တောင်ပေါ်တိုင်းရင်းသားတွေအများစုပါဝင်နေတယ်လို့လည်းဆိုပါရယ်ဒါအပြင်ထိုင်းမြန်မာနယ်စပ်ချင်းမိုင်ခရိုင်ကျောင်းလိုက်ကိုအတွင်းမှာပဲမူရင်မောင်ကိုသမားတွေဖွဲ့ထားတဲ့စိတ်ကြွစေးပြား9သန်း4သိန်းကိုလည်းထိုင်းနယ်ခြားဆောင်335တက်ဖွဲ့ကတွစ်ရှိသွားခဲ့တာကြောင့်ဒီအပိုင်းအတွင်းမှာပဲကာလာတန်ဘိုးဘတ်ငွေတန်ပေါင်း2000ကျော်တံပိုးရှိတဲ့စိတ်ကြွစီပြား10သန်းလောက်ဖမ်းမိခဲ့တယ်လို့ဆိုပါရယ်2019ခုနှစ်ဇွန်လ26ရက်နေ့အပီပီဆိုင်ရာမူရစေဝါတိုက်ချဲ့ရေးနေ့မှာတော့ထိုင်းမြန်မာနယ်စပ်ကနေဒီနှစ်အတွင်းမှာဖမ်းမိခဲ့တဲ့ဘတ်ငွေတန်ပေါင်း2000ကျော်တံပိုးရှိတဲ့မူရစေဝါတွေကိုထိုင်းနိုင်ငံကမီးရှို့ဖျက်ဆီးခဲ့ပါတယ်ရှင်
မအေးအေးမှပြောပြသွားတာပါရှင်အခုမြမအရေးတုံ့တက်ချက်ကိုနားဆင်ကြရပါမယ်အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့လက်နက်ကိုင်18ဖွဲ့ထဲမှာတပြည်လုံးအပြည့်ရသဘောတူစာချုပ်ကိုလက်မှတ်ထိုးတဲ့အဖွဲ့10ဖွဲ့နဲ့မထိုးရသေးတဲ့9ဖွဲ့ရှိပါတယ်။လက်မှတ်မထိုးတဲ့9ဖွဲ့ကိုဦးဆောင်နေတဲ့ဝတ်တပ်ဖွဲ့အကြောင်းဦးအောင်ခင်ရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင်။
ငွေရဲအပီလာကဝပီသွေးစည်းညီရေးပါတီနဲ့ဝတ်တပ်ဖွဲ့ရဲ့အနှစ်30ပြည့်အခမ်းအနားပန်းစားမှာကျင်းပပါတယ်ဝတ်စစ်ပီ8000ကျော်လောက်လက်နဲ့ကြီးငယ်မျိုးစုံနဲ့စီရေးပြကြပါတယ်စီရေးပြအခမ်းအနားတွေမှာနေပြည်တော်ပြီးရင်ပန်းစားဟာအကြီးဆုံးပဲလို့ပြောနိုင်ပါတယ်ဒါကြောင့်ဝတ်တွေဟာစင်ပြိုင်အစိုးရနဲ့စင်ပြိုင်တတ်မတော်တည်ထောင်နေတယ်လို့ဇွန်လ2ရက်နေ့ကနေပြည်တော်မှာကျင်းပတယ်သတင်းစာရှင်းလင်းပွဲမှာတမတော်ပြန်ချာရေးအဖွဲ့ကတုံ့ပြန်ပါတယ်။တာမန်စရေးပြပွဲတာဖြစ်ပြီးတမတော်နဲ့ပြိုင်တာမဟုတ်ဘူးလို့ဝါကဖြေရှင်းပါတယ်။တကယ်တော့ဝါတွေဟာထောက်လိုင်းရင်းနဲ့နားလည်မှုယူပြီးအပြစ်အခက်ရက်ဆဲခဲ့တာဖြစ်ပါတယ်။ဘာစာချုပ်စာရမ်းမှလက်မှတ်ထိုးတာမဟုတ်ပါဘူး။ထောက်လိုင်းရင်းရဲ့နှုတ်ကပတ်ကိုယုံကြည်လို့အပြစ်ရက်ပြီးစီးပွားရေးဝင်လုတာဖြစ်ပါတယ်။1989က2017အထိအနည်း20ကျော်သိအစိုးရနဲ့ဝတ်တပ်ဖွဲ့ဟာနားလည်မှုနဲ့ဆက်ဆံလာပါတယ်။ဦးသိန်းစိန်အစိုးရတက်လာတော့မှတိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးနဲ့သဘောတူချက်တွေလက်မှတ်ထိုးတာဖြစ်ပါတယ်
။ဦးသိန်းစိန်အစိုးရနဲ့ဝတ်တပ်ဖွဲ့ရဲ့ပထမဦးဆုံးသဘောတူညီချက်ကို2017အောက်တိုဘာ1ရက်နေ့ကလာရှိုးမှာလက်မှတ်ထိုးပါတယ်။ဒီနေ့ကျတော့ဦးအောင်တောင်ခေါင်းဆောင်နဲ့အစိုးရညီညာရေးအဖွဲ့နဲ့ဥရှောင်းမင်းလျံခေါင်းဆောင်တဲ့ဝါညဉ့်ညင်းရေးအဖွဲ့2020ဒီဇင်ဘာ25ရက်နေ့ပန်းစမ်းမှာသဘောတူလက်မှတ်ရေးထိုးကြပါတယ်။သဘောတူညီချက်6ခုထဲမှာပြည်ထောင်စုလွတ်တော်ကိုဝါကိုယ်စားလှယ်ဆေးလွှတ်ရေးကိစ္စဆက်လက်ဆွေးနွေးဖို့လည်းပါဝင်ပါတယ်။နောက်6လကြာတော့အစိုးရညဉ့်ညင်းရေးကော်မတီဒုက္ခတာဦးသိန်းစုံနဲ့ဝ ဝါကိုစလေဦးကျောက်ကော်အန်2013ဇူလိုင်လ12ရက်နေ့ကျိုင်းတုံမှာသဘောတူညီချက်လက်မှတ်ထိုးပြန်ပါတယ်ရခင်သဘောတူညီချက်တွေကိုဆက်လက်လိုက်နာဖို့အရင်ကရှိခဲ့တဲ့နားလည်မှုယုံကြည်မှုအတိုင်းညှိနှိုင်းဆွေးနွေးဖြေရှင်းဖို့နဲ့ခွဲထွက်ခြင်းမပြုဘဲနိုင်ငံတော်တည်တံ့ခံမြဲအောင်လုပ်ဖို့နှစ်ဖက်လုံးကသဘောတူညီကြပါတယ
်2008ဖွဲ့စည်းပုံအခြေခံဥပဒေအကန့်နှစ်ပုံမှန်56မှာဝါနယ်ကိုကိုပိုင်အုပ်ချုပ်ခွင့်ရတိုင်းအဖြစ်ပေါ်ပြထားပါတယ်ဒါကိုမကျေနပ်လို့2010နဲ့2015ရွေးကောက်ပွဲနှစ်ခုစလုံးဝါနယ်မှာကျင်းပခွင့်မပြုပါဘူးဝါအာဏာပိုင်တွေရဲ့ခွင့်ပြုချက်မရရင်ဝါဒေသမှာဘ ਹੁ အစိုးရလည်းဘာမှမလုပ်နိုင်ပါဘူးဝါနယ်မြေမှာဝါတပ်ဖွဲ့ကလဲပြီးဘယ်သူမှလက်နက်ကန်ဆောင်ခွင့်မရှိတဲ့အတွက်အစိုးရတက်လဲကန်ဆောင်ခွင့်မရှိပါဘူးကိုယ်ပိုင်အုပ်ချုပ်ရေးအစီအစုံဟာဝဒေတာဖြစ်ပါတယ်ပထဝီအနေထားအမျိုးသားစိတ်ဓာတ်မူရစေဝင်ဝင်နဲ့တရုတ်ရဲ့ထောက်ပံ့မှုကိုပေါင်းစပ်လိုက်တဲ့အခါမှာဝနယ်မြေဟာအာဏာအပြည့်အဝရှိတဲ့ပြည်နယ်တစ်ခုလိုဖြစ်နေပါတယ
်တရုတ်ပြည်ဘက်မှာဝတိုင်းရင်သား5သိန်းကျော်ရှိပြီးမြန်မာပြည်ဘက်မှာ5သိန်းကျော်ရှိတယ်လို့ခန့်မှန်းကြပါတယ်အခြားလက်နက်ကိုင်အဖွဲ့အစည်းတွေမှာခွဲထွက်ပြီးဒဇင်ထောင်သာမျိုးရှိပေမဲ့ဝသွေးစီညီညွတ်ရေးပါတီနဲ့တပ်ဖွဲ့ကိုပြိုင်ဆိုင်မဲ့အဖွဲ့အစည်းဝနယ်မြေမှာမပေါ်သေးပါဘူးဒါဟာဝအဖွဲ့ရဲ့အားသာချက်တစ်ခုဖြစ်ပါတယ်ကွန်မြူနစ်လက်အောက်ခံဖြစ်ခဲ့တဲ့ဝအဖွဲ့ဟာဗဟိုချုပ်ကန်မှုစနစ်ကိုကျင့်သုံးပါတယ်ကိုယ်ပိုင်နဲ့ကိုယ်ကာကွယ်နိုင်ဖို့ကိုယ်ပိုင်နဲ့တွင်ကရန်သူကိုရှင်းလင်းနိုင်စွမ်းရှိဖို့ကိစ္စဟာလည်းပြည်နယ်ထီထောင်ရေးမှအရေးကြီးပါတယ်စစ်ရင်အားကြောင့်ဒီအခြေအနေကိုအနှစ်30ကျော်ထိန်းသိမ်းနိုင်ခဲ့ပေမဲ့ရေရှည်ရပ်တည်ဖို့အခက်အခဲရှိမယ်လို့သုံးသပ်ကြပါတယ်နေရာတိုင်းမှာလက်နက်အားကိုပြီးပြဿနာရှင်းလို့ရတာမဟုတ်ပါဘူ
းသဘောဆဆူကြီးကတော့နိုင်ငံရေးဆွေးနွေးနိုင်ဖို့အတွက်တပြည်လုံးအပြည့်အခက်ရက်စက်ရေးသဘောတူစာချုပ် NCA ကိုလက်မှတ်ထိုးရမယ်လို့ဝအဖွဲ့ကိုပေးပို့တဲ့သဝန်လွှာမှာဖော်ပြပါတယ်ဝအဖွဲ့ကလည်းလက်မှတ်မထိုးတဲ့ရခင်ရည်တည်ချက်ကိုထပ်မံအတည်ပြုပြောဆိုပါတယ် NCA တတန်း၃နှစ်ကျော်လာတဲ့အခါမှာလက်မှတ်ထိုးတဲ့အုပ်စုနဲ့မထိုးတဲ့အုပ်စုဆိုပြီးအုပ်စုနှစ်စု꿰သွားပါတယ်လက်မှတ်မထိုးတဲ့အုပ်စုမှာဝအဖွဲ့ကချင်းအဖွဲ့ရှမ်းအဖွဲ့ကိုးကံအဖွဲ့တာရင်အဖွဲ့မိုင်းလားအဖွဲ့နဲ့ရခိုင်အဖွဲ့စတဲ့အဖွဲ့ခုနှစ်ဖွဲ့ပါဝင်ပြီးဝအဖွဲ့ဥဆောင်တဲ့ဖက်ဒရယ်နိုင်ငံရေးညှိနှိုင်းဆွေးနွေးရေးကော်မတီ FBNCC ကိုဖွဲ့စည်းထားပါတယ်လွန်ခဲ့တဲ့ဇွန်လ16ရက်နေ့19ရက်နေ့မှာဒီကော်မတီဝင်တွေပတ်စပ်မှာအစည်းအဝေးကျင်းပပြီးအပြည့်အကိစ္စကိုဆွေးနွေးကြောင်းသိရပါတယ်ဝါဦးစည်းတဲ့ခုနှစ်ဖွဲ့အုပ်စုမှာတိုင်းရင်းသားစစ်အင်အားရဲ့80ရာခိုင်နှုန်းရှိပြီးအစိုးရနဲ့လက်မှတ်ထိုးထားတဲ့10ဖွဲ့အုပ်စုမှာ20ရာခိုင်နှုန်းသာရှိပါသေး။ခုနှစ်ဖွဲ့အုပ်စုမှာဝါနဲ့မိုင်းလားအဖွဲ့ကလွဲရင်အစိုးရတပ်နဲ့တိုက်ခိုက်နေစေဖြစ်ပါသေး။အစိုးရဘက်ကအပြည့်အစားချုပ်အရင်လက်မှတ်ထိုးဖို့လိုလားပါသေး။ဒါပေမဲ့ဝါတပ်ဖွဲ့နဲ့ကချင်အတွေ့အကြုံအရအပြည့်အခက်ရက်စဲမှုကိုစာချုပ်နဲ့အကောင့်တွေဖော်လို့မရပဲအပြန်အလှန်ယုံကြည်မှုရှိဖို့ကပိုပြီးအရေးကြီးတယ်လို့နားလည်သိကြဖို့ရပါတယ်ခင်ဗျာ
။ကြောင့်ခင်ရမြန်မာရေးတုံ့တက်ချက်ကိုနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်ပြီးဒေါ်လာလတ်တန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian 3 English သင်ခန်းစာကိုလည်းနားဆင်လေ့လာကြရအောင်ပါရှင်။
ဒီသတင်းပါရှာလူတွေပြရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
a slip of the tongue
ဖြစ်ပါတယ်ဆာလုံးပေါင်းက a ကတစ်ခုတစ်ချိန် ဆက်လိုက်ပြီး slip ကတမန်အဖြစ်ချောထွက်သွားတယ်လို့အဓိပ္ပာယ်ရှိပေမဲ့ဒီနေရာမှာအပြောနဲ့ဆိုင်တဲ့အတွေ့အကြုံမှားတယ်လို့အဓိပ္ပာယ်ယူရမှာဖြစ်ပါတယ် of of ကရေthetongue တန်ကရှာဆိုတော့စကပိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာရဲ့အမှားတစ်ခုဖြစ်ပါတယ်။ idiom ဆိုတဲ့သဝိုက်အဓိပ္ပာယ်ကလည်းရှင်းပါတယ်။ကျမတို့မြန်မာဘန်းစကားရဆိုရင်တော့ပါဇက်ကနေမတော်တဆမှားပြောမိလိုက်တာတခါတရံလဲရောင်ပြောမိလိုက်တာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Groby ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm sorry to call you by your sister's name.It was a slip of the tongue.
ကျွန်တော်အနေနဲ့ခင်ဗျာအမရဲ့နာမည်ကိုမှားပြီးခင်ဗျာကိုခေါ်မိတာတောင်းပန်ပါတယ်ဗျာ။အဲ့ဒါရောင်ပြီးတော့ခေါ်မိလိုက်တာပါလို့ထိပ်ပေးရပါတယ်။ဂျော့ George Groupi de Umagu naut khaw le la chi cha ya ma.
I'm sorry to call you by your sister's name. It was a slip of the tongue.
Ku se le tin pya pi ma ga ro.
Cat got your tongue.
Phit par de salung bang wa CAT cat ga chang GOT got ga ya twa da. Y-O-U-R, yoga thing ye, T-O-N-G-U-E, danga sha, so ro, zekabite hung ye, lung out, tibe garo. Changa thing ye, shagu, go yu dwadala, ya dwadala po. Megum bones na pide, di idiom go, wecha sada apine, pyome sweno, shiga, H-A-S, has tebido, has the cat got your tongue lule, milu yabari. ဒီသုံးဆင်းတဲ့လာတာကတော့နောက်ကျောင်းရာသီအမျိုးမျိုးရှိပါတယ်တခုကတော့ရှေလဲပိုင်းဒေသမှာရှေးတုန်းကလိန်ပြောတဲ့လူတွေရဲ့ရှာကိုဖြတ်ပြီးဘရင်ရဲ့ကြောင်ကိုကြွေးရကနေဆင်းတဲ့လာတယ်လို့ဆိုပါတယ်ရှာကိုကြောင်ကစားသွားတယ်ဆိုရင်ရှာမရှိတော့တဲ့သဘောမျိုးရှာမရှိလို့ပါဇက်ကဘာမှမပြောဘဲနေတဲ့သဘောမျိုးဖြစ်ပါတယ်ဘာမှအသံမထွက်တဲ့သဘောမျိုးလို့လဲဆိုနိုင်ပါတယ်အီဒီယမ်ဆိုတဲ ံးဝမထွက်တာလဲစသဖြင့်လို့ဖြစ်ပါလေဒီအတုံးဟာအထူးသဖြင့်လူကြီးကနေလူငယ်ကိုပြောတာမျိုးအချင်းချင်းပြောတာမျိုးမှာသုံးလေရှိတာဖြစ်ပါလေဒီအတုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ကျွန်တော်ကကျွန်တော်သားကိုပြောတယ်ဘာလို့ပါဇက်ပိနေတာလဲကျောင်းမှာရန်ဖြစ်ခဲ့တဲ့ကိစ္စအကြောင်းတခုခုတော့ပြောစမ်းပါလို့အဓိပ္ပာယ်ရပါတယ် George Grubbe ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ I told my son has the cat got your tongue say something about the fight you had at school
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue lashing
ဖြစ်ပါတယ်စာလုံးပေါင်းက T-O-N-G-U-E tongue ကရှာ L-A-S-H lash ကရိုက်တာရန်နာလို့အဓိပ္ပာယ်ရပြီးLASHING lashing ကတော့ noun noun အဖြစ်အသုံးပြုပြီးရိုက်ချင်းရမ်းခြင်းလို့အဓိပ္ပာယ်ရပါတယ်။စကားပိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ရှာနဲ့ရိုက်ခံရတာပေါ့။ကြာဖို့နဲ့ရိုက်ခံရရင်အသားထိလို့နားတယ်လို့ပဲ။ရှာကိုသုံးပြီးပါဇက်ကထွက်လာတဲ့စကားလုံးတွေဟာလူတစ်ယောက်ကိုစိတ်ဆင်းရဲစေပြီးအခံရခက်အောင်လုပ်တဲ့စကားလုံးမျိုးတွေသုံးပြီးအပြောခံရတာမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီ idiom ရဲ့သွေးပိုက်အဓိပ္ပာယ်ကတော့အဆူအဆဲခံရတာအငေါက်ခံရတာအပြောအဆူခံရတာအကျဉ်းခံရတာမျိုးဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားအရဆိုရင်တော့အထောင်းခံရတာအဟောက်ခံရတာမျိုးပေါ့ဒီအသုံးနဲ့ပတ်သက်လို့ George Grubbe ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John got a tongue lashing from his wife as he got drunk and came home late
John ကအရင်မူတော့အိမ်ပြန်နောက်ကြတယ်လीအဲ့ဒီတော့သူအိမ်ရောက်မှသူမိမကသူ့ကိုကျိန်းတော့တာပဲလို့အဓိပ္ပာယ်ရပါတယ်။ George Grubbe ရဲ့ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပါ
။ John got a tongue lashing from his wife as he got drunk and came home late.
ဒီတင်ပါတန်ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
A slip of the tongue, cat got your tongue, tongue lashing.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနားဆင်ကြပါရှင
်ဒေါ်လာလတန်စီစဉ်ထုတ်လွှင့်ပေးနေတဲ့ American Style Indian သို့အင်္ဂလိပ်သင်ခန်းစာအစီအကိုအခုလိုစနေနေ့မနက်ခင်းတိုင်းမှာနားဆင်နိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VO American တန်ကတင်းလာနေမနက်ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ2440 51လိုင်းလမီတာ190တို့ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VO Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြင်းညီနားဆင်နိုင်ပါတယ်ရှင်။အခုမှတော့စနေနေ့ညကဆွေးနွေးထားကြတဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုအောင်အောင်ကအစီအစဉ်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတရက်လေးလိုင်းဆွေးနွေးကန်အစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့မီတာကတွေတူးကောက်လိုက်တဲ့ကိစ္စပါနှစ်စဉ်လိုပဲဒီတအားကတွေအရှုံးပေါ်နေတာကြောင့်နဲ့နောက်ဒီတအားမရသေးတဲ့ဒေတာတွေမှာလျှက်စစ်မီးရအောင်လို့ဆိုပြီးတော့ဒီလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကအခုလိုဒီတအားကတွေတူးကောက်လိုက်တာပါဆိုတော့ဒီအကြောင်းနဲ့ပတ်သက်ပြီးတော့ပြည်နိုင်ဆွေးနွေးမယ့်သူတွေကတော့ရန်ကုန်စောင့်ကြည့်အဖွဲ့တီထောင်သူဒေါ်ညိုညိုသင်းယနေ့ခေတ်နိုင်ငံရေးသတင်းကြားနဲ့အယ်ဒီတာချုပ်ကိုသက်စင်နောက်ဒီဖြူစင်မြစ်တာပုဂ္ဂလိကဆေးရုံလုပ်ငန်းရှင်ကိုကျော်ကျော်ဝင်းတို့ဖြစ်ပါတယ်ဆိုတော့တခြားဝင်ရောက်ဆွေးနွေးမယ့်သူတွေလည်းရှိပါတယ်အခုအရင်ဆုံးတော့ဆ iam ဒေါ်ညိုညိုသင်းအနေနဲ့ပေါ့လေဒီလျှက်စစ်တအားကတွေတူးကောက်တဲ့ပေါ်သဘောထားလေးအချင်းချင်းအရင်ဆုံးစပြီးတော့ပြပြပြပါလား
ဟုတ်ကဲ့မှာတော့လေဒီမီတာကားတွေတိုးလိုက်တဲ့ကိစ္စဟာပေါ့နော်ဟိုတမန်ကြည့်လို့ရှိရင်တော့အာပုံမှန်ပေါ့ပုံမှန်တချို့ရပြောကြတယ်တစ်လောက်1000လောက်ပဲဟိုပူပေးရမှာပါဆိုပြီးတော့ပြောတယ်ပေါ့နော်အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမကဒါအမတန်ကိုပေါ့နော်တက်ရောက်မှုကြီးတယ်ဆိုတော့ပြောပြချင်တာပေါ့လေအဲ့တော့မိသားစုတစ်စုဟာတစ်လောက်ကို1000လောက်ပဲပူပေးရရင်တော့မှအဲ့ဒီ1000ဆိုတဲ့ပတ်စံကကျမတို့9နှစ်ဆိုလို့ရှိရင်6သိန်းဖြစ်ပါမယ်လေအဲ့တော့6သိန်းဆိုလို့ရှိရင်ဒါအခြေခံရန်ကုန်မြို့မှာဆိုအခြေခံလူတန်းစားတက်ရောက်အတွက်ကတစ်နှစ်စာခမင်းသိရင်မြင်ရတယ်ပေါ့အဲ့တော့တလောက်1000ပဲပို့ပေးရရင်တော့မှာပေါ့နော်ကျမတို့ကဒါစင်ရသားတယောက်ရဲ့ဟိုတနစ်စာထမင်းလုပ်ကိုဟိုကောက်ယူလိုက်တယ်လို့ပြောပုတ်ထုတ်လိုက်တယ်လို့ဖြစ်သွားတာပေါ့နော်ဒါ1000ပဲပေးရရင်ပေါ့နော်အဲ့တော့အခုတက်တဲ့လုံးကပေါ့နော်ဒါကျမအချင်းချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါက1000ပဲပေးရမှာမဟုတ်ဘူးပေါ့နောက်ပြီးတော့ဒီနေရာမှာဟိုပေါ့နော်များများသုံးတဲ့လူကများများပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါလည်းဟုတ်မနေဘူးပေါ့နော်အဲ့ကျမတို့တေးချာပြန်လေ့လာကြည့်တဲ့အခါမှာနည်းနည်းသုံးတဲ့လူကပို့ပေးရမှာဖြစ်နေတယ်ပေါ့ဥပမာ unit 100လောက်ပေးသုံးမယ်ဆိုရင်တော့ဟုတ်တယ် 2500 လောက်ပဲပေးရတယ်ပေါ့နော်ဒါနဲ့ပုံမှန်မိသားစုတစုက unit 300 unit 500အဲ့ဒါ300ဟုတ်နော်အဲ့တော့ unit 300ဆိုလို့ရှိရင်ဒီမှာတို့18000ပို့ပေးရမယ် unit 500ဆိုလို့ရှိရင်3000ပို့ပေးရမယ်အဲ့တော့တနာကိုဒီမှာတို့ကပို့ပေးရမယ်ဆိုရင်ကခုနအတတောင်းမယ်ဆိုတာမဟုတ်ဘူးပေါ့နော်ပုံမှန်မိသားစုတစုက18000နဲ့အဲဒုမဟုတ်3000ပို့ပေးရမယ်တော့ဒါပေမဲ့ပေါ့နော်ဥပမာလုပ်ငန်းရှင်တွေဥမာဖြင့် unit 1000သုံးမယ်ဆိုရင် तू က4000ပဲပို့ပေးရမယ် unit 5000သုံးလို့ရှင် तू က2000ပဲပို့ပေးရမယ်ဒါကြောင့်မလို့ပေါ့နော်အခုပြောပြောနေကြတယ်ပေါ့နော်ဒါ lobby တွေပြောပြောနေကြတယ်ဟာစားတယ်ဆိုတော့ကျွန်မပြောတာပြောချင်တာပေါ့နော်ဒါကြောင့်မလို့အခုပြောနေကြတာဒီတွက်နေကြတာဒီဟာမှားတယ်လို့ကျွန်မကလေဟိုများတော့ဖြစ်ပေါ့နော်အဲဟိုအစိုးရကိုကာကွယ်ပြီးတော့ပြောဆိုနေကြတဲ့ဟာတွေကဒါအထင်သွင်းမှားပြီးပြောနေတာဖြစ်တယ်လို့ကျွန်မပြောချင်တယ
်ဟုတ်ကဲ့ပါ
ကတင်းရသားပြည်သူလူထုအတွက်ကိုအမတန်မှဟိုပေါ့တက်ရောက်မှုကြီးတဲ့ဒါဆုံးဖြတ်ချက်ဖြစ်တယ်တလတသန်းလေးပို့ပေးရရင်တော့မှကျွန်မတို့ခလေးအယောက်350ရဲ့ပေါ့နော်ဒါစအုပ်ဖို့ပေါ့တနည်းစာစအုပ်ဖို့နဲ့ညီမျှတဲ့ပတ်စံဖြစ်တယ်ပေါ့
ဟုတ်ကဲ့အခုတစ်ခါအလှည့်ပေးချင်တာကတော့ကိုသက်စင်ပါကိုသက်စင်ရဲ့သဘောထားကိုသိပြစေခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောချင်တာအဆက်3ချက်ရှိပါဒီမီတာကတိုးနေတဲ့ကိစ္စနဲ့ပေါ့နော်အမောဆုံးပြောချင်တာကတော့ဒီအစိုးရနဲ့တိုက်တဖန်နေကိစ္စပေါ့ဒီလိုမျိုးဒီအချိန်ခါပေါ့နော်နောက်ဆုံးစေရေခုပဲလင်းလာတဲ့အချိန်မှာအစိုးရအနေနဲ့ဘယ်လိုဖြစ်ဖြစ်ဒါ political suicide တွေလို့ကြောင်းနေယူဆပါတယ်ဒါမလုပ်တဲ့အချိန်မှာဒီအချိန်မှာမလုပ်တဲ့မှာဒါကပမာဝန်အချက်ပါဒုတိယအချက်ကတော့ပြည်လင်းနေတာမျိုးရှိတဲ့ကိစ္စပေါ့နော်ဒီစကိုဟိုပြည်သူကိုယ်စားလေးရှိတဲ့ပြည်သူတော်မှာဆွေးနွေးမှုမရှိဘဲနဲ့အစိုးရကနေပြီးတော့ဒီလိုအာဏာရှင်ဆန်ဆန်မျိုးဒီလိုမျိုးဆုံးချက်ချပြီးဒီလိုထုတ်ပြန်တာဟာလည်းဒါမျိုးဒီလိုစီစဉ်နေစဉ်းစားနေစဉ်းစားနေဆိုလို့ရှိရင်တော့မသိတော့ဘူးလို့ထင်ပါတယ်နောက်တစ်ခုကတော့ဟိုနောက်တစ်ခုကဘာလဲဆိုတော့ကျွန်တော်နိုင်ငံမှာကပြည်ထောင်ကအလုပ်လုပ်နေတော့အရင်တက်နေပါတယ်ဘူးချိန်မှာနိုင်ငံတိုင်းနိုင်ငံမှုလည်းမရှိဘူးနောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ဒုက္ခနာစာနှုံးထားကြရတယ်အခုချိန်မှာမတိမီနေတဲ့တကင်းကြောက်တကင်းကြီးရေတော့ရှိရလေရုံထော့စကြရတဲ့အချိန်တွေလည်းမဟုတ်ပါဘူးဒီလိုအချိန်မှာ ပြည်သူဘုံတော့ဘုံဖြစ်စီအခြေခံလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့နောက်လဲလက်ရန်သားတွေကလူရန်သားတွေဘုံတော့ဘုံဖြစ်စီမဲ့လူဆုဖြစ်ချက်ကဘုံရှင်မထတဲ့လူတော်ယူဆပါတယ်လို့နော
်ဟုတ်ကဲ့ပါโอเคกูตะเซนเจซูวาสรแล้วนอกตะหยอกก็รอดีโรงงานရှင်ตู้วากูจอจอวินมากูจอจอวินเนี่ยอเนเนบาเมียนပြောเจมาเลยครับเน
ี่ยเราโรงงานရှင်นี่นะก็ดีเมียนมีต้องอะไรด้วยดีเจโอต้องอยู่อ่ะดิดีเจโอต้องอยู่နိုင်ငံတော်လဲစနစ်ကိုဖြစ်ရပြီးပြန်အောင်ရှင်းထုတ်တယ်ပြောရကျွန်တော်တော့ဒုစင်းနာကိုလဲလက်ခံနေတယ်ပါပဲဘာကြောင့်လက်ခံနေပါလဲဆိုတော့ကျွန်တော်ဒီဇိုင်းနဲ့တောင်းအောင်ဆိုရင်ကျွန်တော်လုပ်ငန်းတွေလည်းမကဲဘူးခင်ဗျာအားကြောင့်နောက်တစ်ချက်ကသူတို့ပြောရရှိပါရဲ့ရှိကဒီ data ခံနေလို့ကြဲဦးဆိုတော့ကျွန်တော်ကြီးရတယ်မှာတချို့ကြီးရတယ်မှာမင်းနဲ့မင်းနဲ့ကြီးရတယ်မှာသူတို့ကအလင်းအောင်တဲ့ပဲတုံးနေရညာချင်းပိုင်းမယ်အဲ့ဒီလိုပုံပိတ်နေတယ်ဆရာသူတို့တုံးနေရင်တော့ညာတော့ရင်ဆရာယူနေတဲ့ပုံတုံးဒီကစုတာလဲလက်တန်းသားတွေပေါ့နော်ဆရာကွန်တုံးမယ်ပညာဆိုတော့သူကယူနေ300လောက်ဆိုသွားတယ်အဲ့တော့ခုနှစ်ဆင့်တိုးလိုက်တယ်ခုနှစ်ဆင့်တိုးလိုက်တဲ့ခါမှာဘာဖြစ်သွားလဲဆိုလက်တန်းသားပေါ့နော်လူလက်တန်းသားကတော့ပေါ်မှာတဲ့သူတို့2000ကျော်လောက်တက်သွားလိမ့်မယ်။ဒါလောက်3000ကျတဲ့သူက2000ကျ။2000တက်တော့5000လောက်တော့ကျလိမ့်မယ်။အဲ့ဒါလည်းသူစင်ချန်ချူတာပြီးသုံးတော့ရနိုင်မှာ။လုပ်ငန်းရှင်တွေပြောရင်တော့ကျွန်တော်တို့ကဒီကျတဲ့ဆန်တော့ကျွန်တော်တို့သူ့အဖို့ပြောနေတာလက်စ်မီတီတီငင်းစီးပွားရေးတီတီငင်းရစီခြင်းနဲ့ပြရမယ့်ချင်းဆိုလည်းတီတီကျကျပြည့်စီခြင်းနဲ့အဲ့ဒါမျိုးဆိုလည်းဒီသူကလည်းလက်ခံပါမယ်။ဘယ်လိုမျိုးလက်ခံမှာဒီနေ့ဘောနော်လက်စဆိုတာတကယ်ဖြစ်ပွားနေဒီနေ့မိသက်ဆိုတာဖြစ်ပွားနေပြီနေဦးဗျလက်စတာပြရတာဖြစ်ပွားနေပြီနေဟောအကြောင်းမျိုးကြောင့်ပြည့်မယ်ဆိုတော့ဒီနေ့ကြကြသတင်းလေးထုတ်ပြန်ပြီအဲ့လိုထုတ်ပြန်ပြရလို့ဆိုရင်လည်းဒီသူကလက်ခံမှာ
ဟုတ်ကဲ
့လက်ခံမှာအဲ့ကျသူတို့ဘယ်ချိန်ဘယ်ချိန်ပြည့်မယ်ဆိုတာဒီသူကထုတ်ပြန်လိုက်ရင်ဒီသူကအဲ့ချိန်မှာဆိုရင်သူတို့မတုံးမဲနေလို့အဲ့ချိန်အချိန်ကိုချောင်ချားမယ်အဲ့လိုကတော့နဘာဘာသူဟိုတခြားနိုင်ငံထက်တော့ဒီတော့တော့နည်းနည်းမြင့်သွားပါဗျာမြင့်သွားတော့အဲ့တူတော့ကျွန်တော်မြင်တတ်
ပါဘူးဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အစိုးရကတော့ပေါ့ဒီလက်ရှိမှာအိမ်တော်စု44ရာခိုင်နှုန်းပဲမီးရတယ်ပေါ့လေအဲ့ဒါကြောင့်မလို့နောက်ဒီ55ရာခိုင်နှုန်း85နောက်2030လောက်မှာဆိုလို့ရှိရင်ဒီအားလုံးမီးပေးနိုင်ဖို့ဆိုပြီးတော့ရည်မှန်းထားတယ်ဆိုပါတယ်ဆိုတော့ဒီလိုမီးအခုလိုမျိုးမီတာကတွေတိုးောက်တာဟာအခုလိုမီးမရသေးတဲ့ပြည်သူတွေအတွက်ကောသတင်းကောင်းလားဆိုတော့နောက်အခုကြီးကျွန်တော်တို့တရိုက်လေးလိုင်းဆွေးနွေးပွဲမှာပါဝင်ဆွေးနွေးမဲ့သူတွေလည်းရှိပါတယ်ဆိုတော့ပထမဦးဆုံးဆွေးနွေးပေးမဲ့ဆွေးနွေးပေးစီလို့တဲ့သူကတော့ကိုချင်းမြတ်ပါကိုချင်းမြတ်ပြောလို့ရပါပြီခင်ဗျာ
ဒီနိုင်ငံတော်ကဒီကျွန်တော်တို့မျက်စိမီးကြီးတွေကိုတိုးမြှင့်တော့မယ်ဆိုတော့ကျွန်တော်တို့သဘောတူလက်ခံပါတယ်ဘာလို့လဲဆိုတော့ဒီတနေ့ကိုအရှုံးမြောက်များစွာပေါ်နေတယ်ဆိုတဲ့ပတ်စံတွေဟာပြည်သူပတ်စံတွေဆိုတော့ဒီပြည်သူအားလုံးနဲ့ဆိုင်တဲ့ပတ်စံတွေဟာပြည့်စုံမီးယူတဲ့လူ90ရာခိုင်နှုန်းလောက်တာလင်းသူကကျွန်တော်တို့တာတာထိုးထိုးခံစားနေပြီးတော့လက်စစ်မယူနိုင်တဲ့90ရာခိုင်နှုန်းတော့ဒီကပြည်ပတ်ဆိုင်ရာတိုးနေရတဲ့သဘောဖြစ်တယ်တစ်ဖက်သက်ကနင့်လာနေတဲ့သဘောဒီညံ့တတနဲ့ကျွန်တော်အချိန်မခံနိုင်တဲ့ဟုတ်တယ်လို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကိုစင်မင်းအောင်ဟိုပေါ့မြို့နယ်ကြောက်ကရွာဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ရွာတွေမှာဆိုရင်လေကမ္ဘာ့ဗန်နဲ့ပြည်နယ်ဦးစီးဌာနပေါင်းပြီးတော့လုပ်တဲ့ဒီ TTC စီမံကိန်းဆိုတာရှိတယ်ဗျာအဲ့စီမံကိန်းနေမှာဆိုလို့ရှိရင်မိတိုင်းတွေကိုအများကြီးထောင်ရတယ်ခင်ဗျာမိတိုင်းတွေကို2030မှာတနိုင်ငံလုံးမိလင်းရေးဆိုပြီးအစိုးရလုပ်ထားတာရှိတယ်ဆိုဒီအမျိုးမြင်နေနေပေါ့နော်မိတိုင်းတွေကွန်ကရစ်တိုင်းတွေထောင်ရတာတွေရှိတယ်ခင်ဗျာဒီဟာတွေကိုကျွန်တော်အခုဓာတ်တို့ဓာတ်ကားတွေတို့ကောက်မယ်ကိစ္စနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ဒါတွေကတကယ်ဟိုလောက်ရင်တော့ဖြစ်တယ်လေလို့ထင်ပါတယ်ဒါပေမဲ့ကျွန်တော်အခုမိတိနာမှာရောက်နေတော့မိတိနာမှာမိခဏခဏဖြစ်တယ်ဗျ9နာရီလောက်ဆိုရင်ညဆိုညနေခုမနေ့ကပေါ့နော်မနေ့က9နာရီလောက်ဆိုရင်အများတန်းပြတယ်ကျွန်တော်တို့2030မှာတနိုင်ငံလုံးမီးလင်းရေးဟိုဖြစ်သေးဖြစ်နိုင်မှာမလားလို့ဒါပေမဲ့ဟိုအခုဘတ်ဂျက်တို့ကောက်တဲ့စက်စာရင်းနဲ့ပတ်သက်ပြီးပေါ့နော်ဟိုဟာလောက်တော့တန်တွေကတော့ဖြစ်နေတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲဟိုကိုမျိုးဆွေလည်း line ပေါ်မှာရောက်နေပါပြီကိုမျိုးဆွေဝင်ရောက်ဆွေးနွေးပြပါခင်ဗျာ
အဲ့တော့ကျွန်တော်အဓိကပြောချင်တာကတော့ဗျာအခုလိုဒီ30မီတာကတွေတက်တာဟိုတော့ကျွန်တော်အနေနဲ့တော့အကောင့်ပြင်ပါလေဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါပေမဲ့တခုပြောစရာရှိတာကကျွန်တော်တို့မြန်မာနိုင်ငံမှာဆေးစစ်တာတုံးဆွေးနေတဲ့ပြည်သူတွေဘက်ကတော့ကြည့်ပြီးတော့အရင်ပြောမယ်ဆိုရင်ဗျာကျွန်တော်တို့ဒီဆေးစစ်တာပြတ်တောက်ဖို့ကြောင့်ဖြစ်လာတဲ့ဆိုးကျိုးတွေကကျွန်တော်တို့အများကြီးရှိတယ်ပေါ့ဗျာဥပမာမီးစက်3000တည်းပြောရင်တော့ဒါတွေကချက်ပြောရင်တော့အများကြီးပဲနောက်တစ်ခုကကျွန်တော်တို့နိုင်ငံမှာဆေးစစ်ဓာတ်အားမတည်ငြိမ်တဲ့အတွက်ပေါ့ဗျာအမနော်မြန်မာမျိုးဆက်တွေတော့ရတယ်စစ်ပကတ်တွေတော့ရတယ်ဟုတ်လားဒီလိုမလို့အပ်တဲ့ပုံကျစီတွေရှိတယ်အဲ့တော့မီတာကမြင့်တယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့ဟုတ်လားဒီတက်စစ်မီတာမပြတ်တော့ဖို့ခုနကဒီမှာရှေ့မှာဆရာကြီးဆွေးနွေးသွားတယ်လို့ပေါ့ဒီပြတ်တော့မယ်ဆိုရင်လည်းကြိုတင်ပြီးတော့အတိအကျကျွန်တော်တို့ပြည်သူတွေကိုအကြောင်းကြားဖို့နောက်တစ်ခုကဒ ီတရားစစ်တာတည်ငြိမ်ဖို့ဟုတ်လားဘယ်နိုင်ငံမှာမှကျွန်တော်ရောက်ဖူးတဲ့နိုင်ငံတွေမှာခုနပြောသလိုမီးအမြင်ဆက်တွေစစ်ပကတ်တွေဆိုတာတုံးတယ်ဆိုတာမရှိဘူးဒီလိုကုန်ကျစရိတ်တွေကိုကျွန်တော်တို့ဟုတ်လားမလို့အပ်တဲ့ဟာတွေကိုကျွန်တော်တို့ပြည်သူတွေဘက်ကသုံးစရာမလိုတော့ဘူးဆိုရင်ခုနကကျွန်တော်တို့ဒါတိုးကောက်တဲ့မီတာကားတွေအပေါ်မှာကျွန်တော်တို့သုံးဆွဲရတဲ့ဒီလူလာတဲ့ပစ္စည်းတွေအတွက်ကျွန်တော်တို့ကာဗာဖြစ်နိုင်တယ်လို့တော့ကျွန်တော်တို့မြင်တယ်။နောက်တစ်ခုကကျွန်တော်ရှင်းမဆရာတယောက်ပြောတယ်လည်းကျွန်တော်သဘောတူပါတယ်။နောက်တစ်ခုကမြန်မာနိုင်ငံမှာအခုတရားစစ်တာသုံးဆွဲတဲ့ဟာကဗျာ45ရာခိုင်နှုန်းလောက်ရှိတယ်ဗျာ။မိပြရတဲ့ပြည်သူက55ရာခိုင်နှုန်းလောက်ရှိတယ်။အဲ့တော့ဒီ55ရာခိုင်နှုန်းသုံးဖို့အတွက်နိုင်ငံတော်ရဲ့budget ကနေပြီးတော့ subsidy လိုရတယ်ဆိုတဲ့အခါမှာနိုင်ငံတော်ရဲ့ budget ဆိုတာကအားလုံးနဲ့ဆိုင်တဲ့ budget ကအဲ့တော့ဒီမိရတဲ့လူတွေအတွက်အဲဟလာဒီနိုင်ငံတော် budget က subsidy လိုတဲ့ကိစ္စကြီးဟလာကျန်တဲ့လူတွေအတွက်ဒါနစ်နာမှုဖြစ်တယ်အဲ့တော့ဒီဟာကိုစန့်ကျင်တဲ့လူတွေအတွက်လည်းဒီကိစ္စကိုကျွန်တော်တို့ကစဉ်းစားဖို့လိုတယ်လို့ကျွန်တော်ထင်တယ်နောက်တစ်ခုကကျွန်တော်နေပြီးတော့ဒီမီတာကတက်တဲ့ကိစ္စနဲ့နောက်တစ်ချက်ပြောချင်တာကတော့ကျွန်တော်တော့အကောင်းမြင်တယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့မီတာကတက်လာလို့ရှိရင်အားလုံးကနေပြီးတော့အတုံးဆွဲတွေရွှေတာကြတော့တယ်ဟလာဥပမာဆိုပါစို့ဗျာ LED တွေပို့သုံးလာမယ်ဟလာအာပါဝါ saving တွေပို့သုံးလာမယ်အဲ့ဒီတော့ကျွန်တော်တို့ဒီမီယာသုံးဆွဲမှုတွေကျလာမယ်ကျလာတဲ့အခါခုနကပြောသလိုကျန်တဲ့မသုံးဆွဲရတဲ့လူတွေလက်ထက်ဝင်ဆက်ပြည်ပြီးတွေရောက်လာမယ်ကျွန်တော်ကတော့ဒီအသုံးမြင်ပါတယ်ဒါနဲ့ပတ်သက်ကျွန်တော်တော့တော့ပဲဆွေးနွေးပြင်ပါမယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဝင်ရောက်ဆွေးနွေးပေးကြတဲ့လူတွေကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာဆိုတော့ဒီလောလောဆယ်မှာပေါ့လေဒီတစ်နှစ်ကို billion 600လောက်ဒီရှုံးနေတာကြောင့်ပေါ့ဒီရှုံးကိုထိမိအောင်ဟိုအခုလိုကောက်တာဆိုပြီးတော့ဒါအစိုးရပြောပါတယ်ဒါမဲ့လည်းဒီပြည်သူတွေရပေါ့နော်မီတာခိုးသုံးတဲ့ကိစ္စတွေနောက်ဒီမီတာ box တွေကိုတက်တိုင်ထိတ်မှဟိုတင်ထားတဲ့အခါကျတော့ဟိုမီတာလာဖတ်တဲ့သူကလည်းဟိုအမှန်ဖတ်သွားလားအမှန်ဖတ်မသွားဘူးလားဆိုတာကိုလည်းဘယ်သူမှမသိနိုင်ဘူးနောက်တစ်ခုကဒီပျောက်ဆုံး unit တွေပေါ့လေစနစ်တကျမထိန်းသိမ်းနိုင်တဲ့အတွက်ဒီပျောက်ဆုံး unit တွေကိစ္စတွေလည်းရှိတယ်ဆိုတော့ဒါတွေကိုအလေအလွတ်မဖြစ်အောင်လှုပ်ပေးဖို့လိုမယ်ဆိုပြီးတော့လည်းပြောတာမျိုးတွေရှိပါတယ်ဆိုတော့ဒီအစိုးရဘာကြောင့်မီတာကားတွေကိုတိုးကောက်ဖို့တိုးကောက်တယ်ဆိုပြီးတော့ပြောတဲ့အခါမှာအဓိကကတော့ငွေရှုံးနေတာကြောင့်နောက်တစ်ခုကလူတွေအားလုံးမီးပေးနိုင်မှုအတွက်အခုလိုလှုပ်တာလို့ပြောတယ်ဆိုတော့အစိုးရဘက်ကဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ကြာတော့တိတိကျကျဟိုပြောသွားတာမျိုးကျွန်တော်တို့မကြားပါဘူးဆိုတော့ဒီအစိုးရရဲ့ဝန်ဆောင်မှုနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျလှုပ်ပေးဖို့လိုအပ်မယ်လို့ထင်ပါလဲအာဒွန်ဂျူဒွန်ဂျူတို့တင်းပြပြပြပါခင်ဗျာ
ဟုတ်ကျမလေးဒီကလော့ရဲ့ဝင်ကြီးနဲ့ဒီလက်စဲဝင်ကြီးနဲ့အင်တာဗျူးတစ်ခုထပ်လိုက်ရတယ်ပေါ့နော်အဲ့တော့ဝင်ကြီးကခုနကကိစ္စလေးပေါ့နော်ဒါမေးတာပေါ့မေးခံရတာပေါ့ဝင်ဆောင်မှုဘိုင်းမှာဘယ်လိုတာဝန်ယူလဲထအားမပြတ်ကိုတာဝန်ယူလားဝင်ဆောင်မှုတွေဒီထက်ကောင်းလာမှာလားဆိုတော့သူကရှင်းရှင်းနဲ့ပြေသွားတယ်ဒါလေးအလုံးအမမခံနိုင်ပါဘူးကြည့်ကြိုပြီးကြတာပါတယ်ရောတော့ပေါ့နော်အဲ့တော့ဟိုကျမတို့ပြောချင်တာကဒီ55ရာခိုင်နှုန်းကိုဒီလိုတိုးကောက်လိုက်ခြင်းအားဖြင့်55ရာခိုင်နှုန်းကမီးလင်းလာမယ်လို့ဘယ်သူကမှအာမမခံထားပါဘူးအာမခံချက်ကျမတို့တစုံတရာအခုတည်းအစိုးရစီကမရသေးပါဘူးတကယ်လို့ဒီလိုမျိုး55ရာခိုင်နှုန်းကိုတိုးကောက်လို့55ရာခိုင်နှုန်းကမီးရလာမယ်ဆိုလို့ရှိရင်တော့ဒီ55ရာခိုင်နှုန်းကတော့ပျော်မှာပဲကျမထင်တယ်ဘာမှမပြောပဲတော့မနေဘူးပေါ့နော်ဒါပေမဲ့ထက်တာကအစိုးရစီကကျမတို့အခုချက်တိအဲ့အာမခံချက်မရဘူးပေါ့နော်အဲ့တော့ကျမဒါနဲ့ပတ်သက်ပြီးပြီးခဲ့တဲ့လွှတ်တော်သက်တမ်းလုံးလားပေါ့နော်ကျမအကြောင်းလေးပြန်ပြောချင်တယ်ဒါချက်ချင်ရေးပါတီပေါ့နော်ဒါပြီးခိုင်ချိုးလက်ထက်မှာ2017-18လောက်မှာဒီလိုပဲပြောခဲ့တယ်တရားစီရင်ဌာနဒီလိုပဲသူတို့အရှုံးနေပေါ်နေတယ်ဘီလီယံ300လောက်စိုက်နေရတယ်ဒါကြောင့်မလို့တိုးကောက်မှဖြစ်နေဆိုလွှတ်တော်ကသဘောမတူခဲ့ဘူးလွှတ်တော်ကဘာကိုထောက်ပြခဲ့လဲဆိုတော့ပျောက်ဆုံးရှင်နေတယ်အဲ့ဒီချင်းတော့ဒီတိကျစနစ်တကျတွက်လိုက်တဲ့အခါမှာခုနလိုပေါ့နော်ဒါအကျင့်ပြဝင်ခရီးနဲ့ပေါင်းပြီးလုပ်တာကြီးပေါ့နော်ဒါအစိုးရတိုင်းကနေမှဒါဒီလုပ်ငန်းတုံးကြီးထားတာကြီးပေါ့နော်အဲ့တော့တနိုင်ငံလုံးမှာအဲ့လိုပေါ့နော်ခိုးတုံးတဲ့လူတွေအဲတချို့ရှိနေကြတယ်ဒါအဲ့ဒီပမာဏဟာပျောက်ဆုံးရှင်နဲ့ပမာဏကအဲ့ဒီအချိန်တော့80ရာခိုင်နှုန်းရှိနေခဲ့တယ်အဲ့တော့အဲ့ဒီ80ရာခိုင်နှုန်းကိုဝင်ကြီးဌာနအနေနဲ့တူတူရှာစနစ်တကျပေါ့ပေါ့နော်လုပ်ငန်းရဲ့အနေအထားဒီနေ့ဖြစ်မှာဆိုလို့ရှိရင်ရောက်ပြီလားပေါ့နော်ပြီးခဲ့တဲ့ကျွန်တော်တို့9နှစ်ကိုပြန်ကြည့်လိုက်တော့ဒီနေ့ထိဝင်ကြီးဌာနကအဲ့ဒီပျောက်ဆုံးရှင်ရဲ့ဒီပုံမှာနိုင်ရင်းနဲ့ကန်တွယ်နိုင်တာမရှိပဲနဲ့ပေါ့နော်အလွဲတကူပဲကိုစိုက်နေရတဲ့ပတ်စံကိုပြည်သူလူထုတိုးပေးစီဆိုပြီးတော့လူထုစီကအလွဲတကူလှည့် ပြီးတော့တိုးစီလိုက်တဲ့စဉ်းစားချက်ကိုတော့ကျမကလေဘလို့မှလေဟိုအံ့ဩရတာပေါ့နော်အံ့ဩရတယ်အာတို့တွေဒီဘက်မှာပေးရတယ်အဲ့ဒီပတ်စံပေးရတဲ့ပတ်စံငါတို့လူတွေဆရာယူလိုက်မယ်ဆိုတော့စဉ်းစားချက်ကအုတ်ချုပ်သူဟိုပေါ့နော်ဟိုထက်မြက်တဲ့အုတ်ချုပ်သူဆိုလို့ရှိရင်ဒါမျိုးမစဉ်းစားသင့်ဘူးပေါ့နော်ကျမကဒီလိုမျိုးပြောချင်တယ်ပေါ့နော်ဘာကြောင့်လဲဆိုတော့ဒါဒီခံကျိုးလက်ထက်မှာတောင်မှမလုပ်ရဲခဲ့တဲ့ကိစ္စကိုအခုပြည်သူအစိုးရဖြစ်တဲ့အချိန်မှာပေါ့နော်ဘာကြောင့်အခြေခံလူတန်းစားကိုကြီးကြီးကျယ်ကျယ်ထိခိုက်မယ်ပေါ့နော်ကိစ္စကိုလုံးဝတာလဲပေါ့နော်ကျွန်မဘလို့မှဟိုနားမလည်နိုင်ဘူးပေါ့နော်ဟု
တ်ကဲ့ပါဆရာမဟုတ်ကဲ့ဒါအပြင်ပေါ့လေအဲဒီမီတာကကိစ္စရင်းနဲ့ပတ်သက်ပြီးတော့ဧပြီလကုန်ပိုင်းကကျင်းပတဲ့ဒီပြည်အောင်စုလွှတ်တော်အစည်းအဝေးမှာပေါ့လျှက်စစ်နဲ့စွန့်အင်ဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့သူတို့ဝန်ကြီးဌာနရဲ့ဝန်ဆောင်မှုတွေကတော့ကမ္ဘာနိုင်ငံကြီးတွေထက်တောင်မှတာလွန်သေးရဆိုပြီးတော့ဒီဖြည့်ရှင်းချက်ပေးပါတယ်ဆိုတော့နားထောင်ကြည့်ပါခင်ဗျာ
အခြားနိုင်ငံတွေမှာလျှက်စစ်တရားမပြတ်တောက်ဘူးဆိုတာမဟုတ်ပါဘူးစင်ကာပူနိုင်ငံမှာလျှက်စစ်တရားပြတ်တောက်သွားတဲ့အချိန်မှာကျွန်တော်တို့လူနိုင်ပိုင်းတော်ပြန်ပြရပဲနဲ့ရက်တောင်ကြာပါတယ်အမေရိကန်နိုင်ငံမှာဒါအပြတ်တောက်သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျကျွန်တော်တို့နိုင်ငံမှာလျှက်စစ်တရားပြတ်တောက်မှုဖြစ်ပေါ်တဲ့အချိန်မှာရည်သည့်ရက်မဆိုတစ်ရက်အတွင်းမှာနိုင်ပိုင်းနဲ့နှစ်နာရီသုံးနာရီအတွင်းပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့စင်ကာပူမှာတော့ဟိုကျွန်တော်လည်းမပြောတတ်ဘူးပေါ့လေဆိုတော့အမေရိကန်မှာတော့ကျွန်တော်တို့နေခဲ့တဲ့တက်တန်းတစ်လျှောက်မှာအဲခုနလိုသဘာဝဘေးအနေရဖြစ်တဲ့ဒီနှင်းမုန်တိုင်းနောက်ဒီမိုးချိုးမုန်တိုင်းနောက်ဒီတော်မီလောင်နဲ့ဒေတာတဝိုက်မှာတော့ဒါလူတွေအများပြားထောင်နဲ့သိထောင်တောင်းချီပြီးတော့ဒုက္ခရောက်ကြတယ်အဲ့လိုအခြေအနေမျိုးမှာတော့ဒါမြို့ဝါပြက်သွားတာဟုတ်မြို့ဝါပြက်တဲ့အခါကျတော့လျှက်စစ်မီးတွေကတော့အဲ့လိုဟိုချုပ်နေရာတွေမှာလည်းလနဲ့ချီပြီးတော့ပြက်တာမျိုးတွေရှိပါတယ်ဆိုတော့တာမန်အခြေအနေမှာတော့နှစ်ပတ်မဟုတ်ပါဘူးကျွန်တော်တို့နှစ်နာရီလောက်တော့မှဟိုပြက်ဖို့ဆိုတာမျိုးကျွန်တော်တို့အင်မတန်ကိုကြုံခဲ့ပါတယ်ဆိုတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းဘယ်တော့မှလောက်ဟိုနှစ်နာရီကြာကြာမီးပြက်ခဲ့လဲဆိုတော့မမှတ်မိပါဘူးဆိုတော့အဓိကကျွန်တော်ပြောချင်တာကတော့အခုလိုဝင်ကြီးတူရဲ့အတွက်အချက်ပေါ့လေဒီဝင်ကြီးတူရဲ့အတွက်အချက်ဟာဘလောက်ထိအောင်ဟိုအမှန်အကန်ဒီပေါ်မှာအခြေခံပြီးတော့ဒီအခြေအနေမှန်တွေကိုသုံးသပ်ဖို့လိုရလို့ထင်ပါလေဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်စင်သုံးသပ်ပေးအောင်ခင်ဗျအ
ခုပြောနေဆိုနေကြတာအမှန်တကယ်ပြောလို့ရှိရင်ဒီကိစ္စတွေကစစ်တော်မှာပြောမယ့်ကိစ္စစစ်တော်မှာ debate လုပ်မယ့်ကိစ္စဖြစ်ပါလေဆိုတော့ဝင်ကြီးတူရဲ့စကားတွေကိုလေစစ်တော်ကိုယ်စားလှယ်တွေကနေပြီးတော့ဒါကိုပြန်ပြီးတော့မေးခွန်းထုတ်ရမယ့်အခြေအနေပါအခုကကျွန်တော်တို့ကနေရာလွဲပြီးပြောနေရတဲ့အခြေအနေဖြစ်သွားတယ်ဆိုတော့ကြိုးစားကကျွန်တော်တို့55ရာခိုင်နှုန်းသောလူတွေကနေပြီးတော့ဒီလိုဟိုတော့အားလုံးကို55ရာခိုင်နှုန်းလူတွေကိုမျက်ကွယ်ပြုပြီးတော့ကျွန်တော်တို့ကအခွင့်အရေးစံစံတော့ဖြစ်နေတဲ့ကိစ္စကလည်းဒါလည်းမှားယွင်းတဲ့တိုးစုံမှုပါမှားယွင်းတဲ့ချက်မှုပါအမှန်ပြောလို့ရှိရင်ကျွန်တော်တို့ကတိုင်းတစ်ပြည်လုံးကကျွန်တော်တို့ကအခွန်ပေးထားရပါတယ်ကျွန်တော်တို့အရင်အစိုးရလက်ထက်အရင်အစိုးရလက်ထက်ဒီကစားလို့ရှိရင်ဒါကျွန်တော်ဒီဘက်အစိုးရလက်ထက်မှာကျွန်တော်အခွန်ပူပေးရပါတယ်ဒါအားလုံးပြီးပါတယ်ဆိုတော့ကျွန်တော်အခွန်တွေပေးထားတယ်ဒီအခွန်တွေကိုအစိုးရကိုယ်တိုင်ကဒါ manage လုပ်ရပါတယ်သူကဘယ်သက်ဆံကိုပတ်စံဘယ်လိုရှိဘယ်ကဏ္ဍတွေမှာဘယ်လိုသုံးရလဲဆိုတာသူကစီစဉ်တွက်ချက်ရပါတယ်စီမံခန့်ခွဲရပါတယ်အဲ့လိုမလုပ်နိုင်မင်းနဲ့အဲ့လိုလုပ်တာကိုလည်းကုလင်းမြန်မာမှုရှိအောင်မချပြပဲနဲ့နောက်တစ်ခုကအချို့နေရာတွေမှာမလို့အဖက်နဲ့ပို့တုံးတဲ့ကိစ္စတွေမှာလည်းလွှတ်တော်မှာလည်းပြန်ဆွေးနွေးခွင့်မရှိတဲ့ဘယ်လိုလဲမြန်မာမျိုးမရှိတဲ့အခြေအနေမှာဒီကိစ္စမှာဒီအကုန်လုံးပြည်သူတွေရဲ့ခေါင်းပေါ်ပုံချပြီးတော့ပြည်သူချင်းညှိနှိုင်းပြီးတဲ့ကိစ္စကလည်းမဖြစ်တဲ့ကိစ္စပါတကယ်ဆိုရင်ဒီကိစ္စဒီလိုဖြစ်လာတဲ့ဟာလွှတ်တော်ကိုယ်စားလှယ်တွေလည်းရှိနေတဲ့လွှတ်တော်အမတ်တွေရဲ့တာဝန်ပါသူတို့ကဒီဆိုတာဒီလိုလုပ်တဲ့ကိစ္စနဲ့ပတ်သက်ပြီးလွှတ်တော် check and balance လုပ်ရမှာဒါပြည်သူတွေတာဝန်ပါလို့ပြည်သူတွေကနေရွေးချယ်ထားတဲ့ပြည်သူကိုယ်စားလှယ်တွေလုပ်ရမယ့်တာဝန်ပါဒီကိစ္စကိုပြည်သူ့ကိုယ်စားလှယ်ကြီးကလက်ွယ်ပြုတ်ပြီးတော့မသိရအောင်ဆောင်ပြီးကျွန်တော်တို့ပြည်သူ့ဒီပုံမှာဒီကိစ္စပုံချတာလည်းဒါကအစိုးရနဲ့တွေ့တော်ဆိုင်မှာရှိနေတဲ့ဒါပွင့်လင်းမြင်တာဘူးမရှိတဲ့ချက်ကန်တရက်စမရှိတာပူပေါ်လင်းပါလေဒါကြောင့်မလို့ဒီကိစ္စကိုလွတ်တော်ကိုယ်စားလှယ်ကြီးကျွန်တော်ရွေးချယ်ထားတဲ့လွတ်တော်ကိုယ်စားလှယ်ကြီးကအလေးနဲ့ထားဒီကိစ္စကိုထုတ်ပြန်နေလို့ထင်ပါတယ်ဒီလိုမလုပ်လို့ရှင်တော့ကျွန်တော်တို့ပြည်သူ့ဒီကြားထဲမှာအချင်းဆွေးဝေး꿰ပြီးတော့ပြည်ထောင်ရေးပူကြည့်လာအောင်လို့ပဲကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဟိုဒီရပိုင်းအတွင်းလေးမှာပဲပေါ့လေကျွန်တော်ထင်တယ်ပြီးခဲ့တဲ့ရပိုင်းလေးအတွင်းမှာပဲဒေါက်တာထွန်းနိုင်ကနေပဲပေါ့လေဒီရုပ်မြင့်တန်ကြားတစ်ခုဒီတွေ့ဆုံမေးမြန်းခန်းအတွင်းမှာပေါ့ဆိုတော့အခုလိုမီတာကတွေဟိုဟိုတက်လဲရတဲ့ကိစ္စပေါ့လေဒါလူတွေကဟိုးတော့အတိုင်းဟိုအယိုးဆွဲနေတာပေါ့ဆိုတော့ socialist ခေတ်တုန်းကတော့ဟိုနိုင်ငံတော်ကပဲဟိုအကုန်ကြခံပြီးတော့လုပ်ပေးမယ်ဆိုတဲ့အနေထားနဲ့အယိုးဆွဲနေတာကြောင့်ပေါ့လေအခုလိုမျိုးဟိုတိုးကောက်တာနဲ့ပတ်သက်ပြီးတော့သူတို့တွေကသိပ်ပြီးတော့သဘောထားဟိုမကြည်လင်ဘူးဆိုတဲ့ပုံစံမျိုးပြောထားတာမျိုးလို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုတဲ့အခါကျတော့ဒီလိုကိစ္စတွေဟာ ဒီလိုတာဝန်ရှိတဲ့ဝန်ကြီးတယောက်အနေနဲ့ပေါ့လေဟိုပြည်သူနဲ့အပေးယူလုပ်ရတဲ့အခါမှာကိုယ့်ရဲ့ဝန်ဆောင်မှုအကြောင်းနားလည်ဖို့ဟာဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲဆရာမတော်ညွညွတင်ဆွေးနွေးပြပါခင်ဗျာ
တော်ရင်တော့ကျမတို့ဒီရပ်သားအစိုးရလက်ထက်မှာဝန်ကြီးအများစုကဒါဒီ politician တွေမဟုတ်ကြဘူးလေမဟုတ်ဘဲနဲ့ဒီဘက်ကအရက်ဖက်ကလာတဲ့ပေါ့နော်ဟိုပညာရှင်လည်းမဟုတ်စီးပွားရေးလုပ်ငန်းရှင်လည်းမဟုတ်ပေါ့နော်အဲ့အဲ့ဒါမျိုးပေါ့နော်ဂျားပေါ့ဂျားကြလူမျိုးတွေဖြစ်လာတဲ့အခါကျတော့သူတို့တော်တော်များများကပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးပေါ့နော်တကယ်အထူးသဖြင့်အခြေခံပြည်သူလူထုနဲ့မနှိမ့်ဆက်ကြဘူးတော့အခြေခံလူသားစားနဲ့ဝေးတဲ့အခါကျတော့သူတို့ဆုံးချက်တွေသူတို့ပြောဆိုချက်တွေဟာဟိုကဘာကျော်ဟာတာတွေလို့တစ်ခါပြန်ဆိုင်ဖြစ်နာပေါ့နော်ခုနကဒုဝင်ကြီးပြောတဲ့ခုနကဖွင့်ကြတဲ့ဟာမျိုးလို့ပေါ့နော်အဲ့တော့ဟိုတမကတော့လေဒီနိုင်ငံတိုင်းမှာပေါ့နော်ဒီဝင်ကြီးတွေကိုခန့်နေနေရမှာပေါ့နော်တခြားနိုင်ငံတွေမှာဘယ်လိုခန့်လဲဆိုတော့ကျမတို့ကပြန်ပြီးတော့၄လာသိချင်တယ်ပေါ့နော်ဘယ်လိုလူမျိုးတွေဝင်ကြီးဖြစ်လဲပေါ့နော်အဲ့တော့အဲ့ဒါကိုပြန်ပြီးတော့အစိုးရအနေနဲ့ပြန်စဉ်းစားတင်တယ်ဒါပေမဲ့အခုကတော့တော်တော်တော့နောက်ကျနေပြီပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ပါဆိုတော့အခုလိုမျိုးပေါ့လေဒီမီတာကတိုးောက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တချို့တွေကလည်းမကြက်ကြဘူးတချို့တွေကလည်းပဲအဲဟိုခုနလိုပေါ့ဒီအစိုးရဘက်ကဝန်ဆောင်မှုအပြည့်အဝလိုချင်ပါတယ်ဒါပေမဲ့လည်းပဲတချို့တွေကြတော့လေမီတာကကောက်တဲ့နေရာမှာဘလို့ပုံစံမျိုးနဲ့ကောက်လဲဆိုတာကိုအကြံပေးတဲ့သူတွေလည်းရှိပါတယ်ဒီကြံကြီးမျိုးကဥကျော်လင်းပေးပို့ထားတဲ့အတန်ဖိုင်ကိုဖွင့်ပြပါရစေခင်ဗျာ
လက်စစ်မီတာကဒီဈေးတက်တဲ့နာတဘာဝကြသလိုဈေးလဲခစ်စနစ်နဲ့လျော်ညီတာမှုမမှားပေမဲ့တက်ယူပုံတက်ယူနည်းကတော့မှားယွင်းနေပါတယ်မှားခဲ့တာကတော့ကုန်စည်နှုန်းတက်တယ်လို့တဖြည်းဖြည်းတရရတက်ရင်လူတွေခံလာနိုင်ပေမဲ့ခုလိုတရားရဂိုင်နှုန်းတက်ပုံတက်နည်းကတော့မှားယွင်းနေပါတယ်အမှန်ကတော့အရင်ဆိုးအဆက်ဆက်ကလေးကတစ်နှစ်ကို10ရဂိုင်နှုန်းလောက်ပုံမှန်တက်လာခဲ့ရမယ်ဆိုရင်အခုကောက်တဲ့နှုန်းနဲ့မနေရရှိမှာဖြစ်တဲ့ပြင်ပြည်သူလူထုအပေါ်လဲဝင်တော့ဘုံမဖြစ်ပွားနိုင်ပါဘူးအဆိုးအကလည်းစိုက်ထုတ်ချခံစရာမရှိလို့ယခုတည်းလျှက်စစ်ကဏ္ဍမှာပုံပြရင်းနှီးမြှုပ်နှံနိုင်ခဲ့မှာပါရွှေတစ်ချပ်သားကို400လောက်ချိန်နှုန်းနဲ့ပေးခဲ့ရတဲ့တရူနစ်ပြ60နဲ့မီတာထိမ့်သိမ်းစောင့်ရှောက်ကငွေတစ်ချက်ဟာခုတက်ယူနှုန်းတဲ့9000မှ10000အထိအပိုပေးခဲ့ရတာဖြစ်ပါတယ်အခုလက်ရှိအချိန်မှာကုန်စည်နှုန်းနဲ့အရာရာအဖက်ဖက်ကကမောက်ကမမဖြစ်ရအောင်ထိမ့်သိမ်းခြင်းနဲ့ဆိုရင်ယခုတက်ယူနှုန်းကိုပဲယခုဒီချိန်မှာ90ရာခိုင်နှုန်းတက်ပြီး2020ရွေးကောက်ပွဲအပြီးမှာ50ရာခိုင်နှုန်းတက်ရင်တိတ်မတိသာတဲ့အပြောင်းလဲဖြစ်သွားနိုင်မှာပါရှေ့လျှောက်ပြီးလဲတစ်နှစ်ကို10ရာခိုင်နှုန်းနဲ့သာမတိမသာတိုးပြီးကောက်တင်ပါတယ်ဗျာ
ဒါကတော့မီတာကားတွေကိုဟိုဘယ်လိုမျိုးတိုးပြီးတော့ကောက်မယ်ဆိုလို့ရှိရင်အားလုံးအတွက်အဆင်ပြေနိုင်မလဲဆိုတော့နီးလန်တလန်ကိုအကြံပေးတာပါဆိုတော့ဒါဟိုတော့ဆိုရင်လည်းပဲဟိုဒွန်ဆန်းစုကြည်ကပြောပြပါတယ်ဒါအခုလိုမျိုးဒီမီတာကားတွေတိုးကောက်မယ်ကိစ္စတွေဘာတွေဟာလူတို့နဲ့တဘောသားကိုရယူတင်တယ်လူတို့နဲ့တိုင်ပင်ဆွေးနွေးပြီးတော့မှသာလှုပ်တင်တယ်ဆိုတာမျိုးပေါ့လေဆိုတော့ဟိုအာနာရှင်ဆန်ဆန်ပေါ့ကိုလို့ချင်းလို့လှုပ်လို့မရဘူးဆိုပြီးတော့ဟိုတော့ဒီ2013လောက်တုန်းကတော့ပြောခဲ့ပူးပါတယ်အဲ့မဲ့လေအခုကြတော့ဒီလက်စစ်နဲ့စွမ်းအင်ဝင်ကြီးဌာနရဲ့ကြီးညာချက်မှာတော့ဒါသက်ဆိုင်ရာအဖွဲ့အစည်းတွေအတိုင်းဝိုင်းနေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လုပ်တယ်ဆိုတာမျိုးအဲကြီးညာထားပါတယ်ဒါပေမဲ့လည်းပဲတော်တော်များများလေးရှိရအတန်ထွက်လာတာကတော့ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့ဘာမှဟိုညှိနှိုင်းတိုင်ပင်တာမျိုးမသိရဘူးဆိုပြီးတော့လည်းပြောပါတယ်ဆိုတော့ကိုသက်စင်ဆိုတော့ဒီလိုပေါ့လေဒီအစိုးရအနေနဲ့အခုလိုပုံစံမျိုးဆောင်ရွက်သွားတာနဲ့ပတ်သက်ပြီးတော့ပေါ့လေဒီဘလူးတူးနဲ့ညှိနှိုင်းပြီးတော့ဆက်ဆက်ပြီးတော့လုပ်ဖို့ကိစ္စဟာဘလောက်ထိအောင်ရည်ကြီးရလို့ထင်ပါလဲကိုသက်စင်ဖြည့်ပြပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့အဓိကအဖြစ်လူတူးနဲ့ပတ်သက်တဲ့လူတူးနဲ့အဓိကပတ်သက်တဲ့ကိုဆက်ဆက်မြေကြီးဆောက်ပေါ့နော်ဒါဒူးပြေလုံးနဲ့ပြည်သူပြေလုံးနဲ့ပတ်သက်တဲ့ကိစ္စလူကိစ္စမျိုးမှာဒါရိုက်ပတ်သက်တဲ့လူတူးအဓိကဥစ္စာလုံးအောင်ပါပါအဓိကအဖြစ်တော့အကြောင်းကြားနဲ့အသိပေးရမယ်ပြီးရင်လူတူးရဲ့သဘောထားအမြင်ကိုပြန်ပြီးခေါ်ယူသွားမှာပါအဲ့လိုမျိုးပဲဒီနေ့ရန်ကုန်ဒေသကြီးအစိုးရဝန်ကြီးချုပ်သူမင်းလေးပြောဆိုမျိုးပေါ့ဒါသူတို့လုပ်ငန်းရှင်ကြီးတွေကနေပြီးတော့သူတို့ပြောတယ်ဆက်စစ်ကြီးတက်တဲ့ခါကျတော့သူတို့တွေကနေပြီးတော့ဆက်စစ်ကြီးကိုဒီပေါ်နေနေဝယ်ထားရတယ်ဟိုလေဒီစက်ကြီးဝယ်ရတယ်ပြီးတော့စောင်းစားကြီးဝယ်ရတယ်လောင်းစားကြီ
းဟုတ်ကဲ့အချင်းချင်းပြောပြပါအဲ့
ဒီကုန်ကြစိတ်ကဟုတ်အဲ့လိုမျိုးပြောတဲ့ဟာကိုအဲ့ဒီခုလေးကိုကြည့်ပြီးတော့ဒီလုံလရှင်တို့အဲဒီရဲ့သဘောထားကိုကြည့်ပြီးတော့ဒီလိုမျိုးပြန်ပြင်ကြောင်းလဲဆိုတာဟာဒါမဖြစ်တဲ့ကိစ္စပါအမှန်တော့ကြည့်ရမှာပြည်သူလူထုအများစုရဲ့အဲသဘောထားကိုကြည့်ရမှာအဲ့ဒီပြည်သူလူထုအများစုကလည်းတင်းကျောက်ထားတဲ့ရွေးကောက်ခံကုသလေတွေနဲ့အနည်းဆုံးအဆင့်တော့ချွတ်တော်လေးမှဆွေးနွေးပြီးတော့မှသာပြင်ဒီကိစ္စကိုလုပ်ပြင်ပါလေအဲ့လိုမဟုတ်ခဲနဲ့ကိုယ့်သဘောနဲ့ကိုဟိုနိုင်ငံအတိုင်းဝန်လုံလန်းချက်တို့နဲ့သဘောတူညီမှုယူပြီးတော့ပြည်သူအသိမပြေတုံးတဲ့ဟာတော့ဒါအာဏာရှင်စနစ်ပဲလို့ပြောမှာအာဏာရှင်စနစ်ပဲပြောမှာပါဟုတ
်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့ပါကိုသက်စီကျေးဇူးပါခင်ဗျာကျွန်တော်တို့တရက်လေးလိုင်းဆွေးနွေးပွဲအချိန်ပြည့်သွားပြီမို့အစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါရစေခင်ဗျာပါဝင်ခဲ့တဲ့ဒီအားလုံးကိုကျေးဇူးထူးတင်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေညဒါရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်ရှင် VOA ကဒါရိုက်လေးလိုင်းဆွေးနွေးခန်းတွေကိုအင်္ဂါနဲ့စနေညအတိုင်းတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးပါတယ်ရှင်အခုတော့ VOA Mobile App Download အကြောင်းပြောပြပေးရစီရှင်
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ကျမတို့ VOA ရဲ့ radioဗီဒီယိုနဲ့သတင်းစာသားတွေကို mobile phone တွေကနေအချိန်မရွေးအလွယ်တကူရနိုင်မဲ့ VOA mobile app ကို download ချထားပြီးသူတွေဒါမှမဟုတ် download ချဖို့အခက်အခဲဖြစ်နေသူတွေအနေနဲ့ဒီကနေ့ Junction Square Shopping Mall မှာလာရောက်ပြီးတော့ download ချရင် VOA ရဲ့အမှတ်တရအထူးလက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါလိမ့်ရှင်တနင်္ဂနွေနေ့နေ့လယ်တနာရီကနေ၄နာရီအထိဂီတဖျော်ဖြေပွဲကိုနားဆင်ကြည့်ရှုရင် VOA ရဲ့လက်ဆောင်တွေကိုထုတ်ယူနိုင်တာပါ mobile app ထည့်ဖို့အခက်အခဲဖြစ်နေရင်လည်းကုညီထည့်သွင်းပေးဖို့အစီအစဉ်ပေးထားပါဆိုတာပြောပြရင် VOA ရဲ့အမှတ်တရလက်ဆောင်လေးတွေလာယူလှည့်ကြဖို့ဖိတ်ခေါ်ပါရစေ။ကျမတို့ VOA American အတန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ16 kHz 10835လိုင်းဒိုမီတာ19 kHz 15113လိုင်းဒိုမီတာ41 kHz 0335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ် VOA Internet ဆာမျက်နှာကနေနားဆင်ခြင်းရင်လဲ website လိပ်စာက burmese.voanews.com ဖြစ်ပြီး Facebook လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်အခုတနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာရှောင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတောင်နှင်းမြောက်နှစ်နိုင်ငံဆင့်မဲ့ဆောင်ကိုဒီကနေ့တွားရောက်မှာဖြစ်ပြီးအမေရိကန်တပ်ဖွဲ့တွေထံကိုလည်းတွားရောက်မဲ့သူ့ရဲ့အစီအစဉ်တွေကိုတနင်္ဂနွေနေ့အစောပိုင်းမှာပြောဆိုလိုက်ပါတယ်။နေဆက်မှာသူနဲ့တွေ့ပြီးလင်ဆွဲနှုတ်ဆက်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ချွန်အွန်းကို Twitter လူမှုကွန်ရက်ကနေစနေနေ့ကဖိတ်ကြားခဲ့တာနဲ့ပတ်သက်လို့တော့သမ္မတထရန့်ကညှိညွန်ပြောဆိုသွားတာမရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့မနက်မှာတော့သမ္မတထရန့်ကတောင်ကိုရီးယားစီးပွားရေးကောင်ဆောင်တွေကိုမိန့်ခွန်းပြောပါမယ်။အဲ့ဒီနောက်မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့သမ္မတအင်ဒိုမှာတွေ့ဆုံဖို့လည်းရှိနေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့တွေ့ဆုံပြီးတဲ့နောက်အမေရိကန်ကတရုတ်နိုင်ငံအပေါ်ကုန်သွယ်ကွန်ရက်နောက်ထပ်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စကိုအခုလောလောဆယ်မှာရပ်ဆိုင်ပြီးနှစ်နိုင်ငံကုန်သွယ်ရေးဆွေးနွေးမှုတွေဆက်လုပ်သွားဖို့သဘောတူခဲ့ကြတယ်လို့သမ္မတထရန့်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းအမေရိကန်အနေနဲ့တရုတ်နိုင်ငံအပေါ်မှာသွင်းကုန်ကွန်ရက်တိုးမြှင့်ကောက်ခံသွားမယ့်ကိစ္စတွေကိုတော့အခုလောလောဆယ်မှာရုပ်သိမ်းသွားမှာမဟုတ်ဘူးလို့သမ္မတထရန့်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။တိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ကချင်းပြည်နယ်တွင်းကဒေသတွေမှာမြန်မာဆွေရဘက်ကအင်တာနက်ဖြတ်တောက်ထားတာကိုအများဆုံးပြန်ပြီးဖွင့်ပေးဖို့အမေရိကန်ကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေတက်ရောက်ခန်းဆားနေရတဲ့ရခိုင်နဲ့ချင်းပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ထားတဲ့အပေါ်အမေရိကန်ကအထူးပဲစိုးရိမ်ကြောင်းအမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကကြေညာချက်ထုတ်ပြောဆိုတာဖြစ်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တို့မှာဒေသတချို့မှာအင်တာနက်တွေဖြတ်တောက်ထားတာကြောင့်လူရေတသန်းလောက်အင်တာနက်အသုံးပြုဆက်သွယ်မှုတွေပြတ်တောက်သွားစေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ဇွန်လ30ရက်တနင်္ဂနွေနေ့မနက်ခင်း VOA ကထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်။ဒီကနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.